Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါတယ်ခင်ဗျာ American ပြည်ထောင်စု Washington DC မြို့တော်ဒီ American တန်ကနေ2022ခုနှစ်ဇော်လ23ရက်ဇန်နဝါရီနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုက်လို့ပြီးတော့32:51အပြင် View ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်တန်လွှင့်နေပါပြီခင်ဗျာ
ဟိုင်မကျွန်တော်ကတော့ဝင်းမင်းပါမကြီးတင်စင်တဲ့ဒီဒီနေ့ခြေတဲရောက်သတင်းတွေကိုပြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေတဲမှာတော့ဒေါင်ဆန်းစုကြည်ကိုအချင်းထောင်တဲကိုပို့လိုက်ပါပြီအာဆီယံကမြန်မာကိုဖိအားပို့မပေးရင်တော့ပို့ဆိုးလာမယ်လို့ကုလလူခွင့်ရဲ့အထူးကိုယ်စားလှယ်ကသတိပေးလိုက်ပါတယ်နောက်ယူကရိန်း EU ဖွဲ့ဝင်ချင်းဥရောပလွှတ်တော်ဘက်ကအခဲနဲ့စားထောက်ခံလိုက်ပါပြီဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးပါလားခွေရနေ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့ဒေါ်ဆန်းစုကြည်ကိုနေပြီးတော့အချုပ်ထောင်ကိုပို့လိုက်တယ်လို့စစ်ကောင်စီကဒီနေ့ထုတ်ပြန်လိုက်ပြီးတော့ဒီနေ့ရုံးချင်းကိုလည်းအကျဉ်းထောင်ထဲမှာစစ်ဆေးခဲ့ပါတယ်။စစ်ကောင်စီဘက်ကဒီလိုလှုပ်လိုက်တာနဲ့ပတ်သက်ပြီ
းမြန်မာနိုင်ငံရဲ့ဒေါ်ဆန်းစုကြည်နဲ့ဒီစစ်ကောင်စီရဲ့ဒီအဓိကအကြံဉာဏ်ရဲ့အခုလက်ရှိဒေါ်ဆန်းစုကြည်ကအဓိကကြားရဆုံးတော့အကျဉ်းချုပ်ဆိုတာ
ဒီမှာလူတဲ့ရှင်နေသူပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်သခိုင်းတိုင်းကလေးမျိုးဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေတစ်ခါသခိုင်းတိုင်းဒီလက်ပရောင်းတောင်ဒေသဘက်ကရွာတွေကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အခြေအနေစတာတွေကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီကြောင့်နေတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုတော့ကိုဝင်းမင်းနဲ့မအီတန်စင်တို့အကြေညာပေးမှာဖြစ်ပါတယ်ကြာ
ဒေါ်ဆန်းစုကြည်ကိုစစ်အာဏာသိမ်းပြီးလွှတ်ဝင်နေရာမှာထိန်းထားခဲ့ရကနေအခုတော့အကျဉ်းထောင်တဲကိုပို့လိုက်ပါပြီစစ်တပ်ကအာဏာသိမ်းပြီးအရွေးချယ်ခံနိုင်ငံခေါင်းဆောင်ဘဝကနေဖိရှားခံရတဲ့ဒေါ်ဆန်းစုကြည်ကိုနေပြည်တော်အကျဉ်းထောင်ကိုမနေ့ကပြောင်းရွှေ့လိုက်တယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကဒီနေ့အတည်ပြုလိုက်ပါတယ်ဒီနေ့ကြာနာစစ်ဆေးတဲ့နိုင်ငံတော်လွှတ်အုပ်ပဒေချိုးဖောက်တယ်ဆိုတဲ့အမှုပါဝင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုအလုံးကိုဒီထောင်တွင်းကအထူးတရားရုံမှာပြောင်းရွှေ့စစ်ဆေးသွားတော်မှာပါဆီယနာသိမ်းပြီးပြီးချင်း2022ခုနှစ်ဖေဖော်ဝါရီလတည်းကဒီမိုကရေစီကောင်းဆောင်ဒေါ်ဆန်းစုကြည်ကိုဖမ်းကပထမအိမ်မှာနောက်လွှဲဝင်နေရာကိုရှေ့ပြီးအမှုများစွာနဲ့တရားဆွဲလာခဲ့ကအခုတော့အကျဉ်းထောင်သီးတန့်ဆောင်ကိုထတ်ရွှေ့လိုက်တာပါနိုင်ငံတော်လွှဲဝင်အုပ်တွေချုပ်ဖောက်မှုသဘာဝဘေးရန်နေရာဆိုင်ရာဥပဒေချုပ်ဖောက်မှုရွေးကောက်ပွဲဥပဒေချုပ်ဖောက်မှုအာဂရီလိုက်စားမှုစတဲ့အမှုတွေပါဝင်အမှုပေါင်း18ခုနဲ့လူထုများချစ်တဲ့ကောင်းဆောင်ကိုတရားဆွဲထားတာပါဒီအမှုတွေကြားနာမှုအတွက်သတင်းတောက်တွေတက်ခွင့်မရှိတယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေလေလဲသတင်းမီဒီယာတွေကိုပြောခွင့်စစ်ကောင်စီကနောက်ပိုင်းပိတ်ပင်လိုက်တာကြောင့်ဒီကြားနာမှုအသေးစိတ်တွေကိုတော့သိခွင့်မရပါဘူးလက်တော်အချိန်ထိတော့အသက်89နှစ်မကြာခင်ကပြည့်သွားတဲ့ဒေါ်ဆန်းစုကြည်ကိုဆက်ထက်ဆွဆွဲထားတဲ့အမှုတွေက6မှုတွေထောင်တန်း17နှစ်အထိပြည့်တယ်ချမှတ်ထားပြီးဖြစ်ပါတယ်ခင်ဗျ
ရှိတော့အာရှနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာစစ်တပ်ပေါ်မှာဖိအားတိုးမြှင့်မပေးနိုင်ဘူးဆိုရင်နောက်ထပ်လူအသက်တွေဆုံးရှုံးရပြီးတော့အထူးဒုက္ခတွေပို့ပြီးတော့ခံစားရနိုင်မယ်ဆိုပြီးတော့မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တော်မန်ဒူးစ်ကဒီနေ့တတိပေးပြောဆိုလိုက်ပါတယ
် The longer we wait the more inaction that there is the more people are going to dieThe more people are going to suffer.
အခြေအနေပိုပြီးတော့ထိရောက်တဲ့ဆောင်ရွက်ချက်ဘာမှမလုပ်နိုင်ဘူးဆိုရင်လူတွေပိုပြီးတော့တည်ကြည်ကြရလိမ့်မယ်။လူတွေပိုပြီးတော့ဒုက္ခရောက်ပါလိမ့်မယ်။မြန်မာပြည်သူတွေအတွက်ဒီတိုင်းပဲနောက်ထပ်တစ်နှစ်ဆက်သွားလို့မဖြစ်နိုင်ဘူးဆိုပြီးတော့မလေးရှားနိုင်ငံကိုရောက်နေတဲ့ကုလအထူးကိုယ်စားလှယ်တော်မန်နူးစ်ကပြောသွားတာပါ။မြန်မာနိုင်ငံတွေကျက်ဖက်မှုတွေရက်ပြီးတော့အပြုသဘောဆောင်တွေးဆောင်ဆွေးနွေးမှုတွေဖြစ်လာပြီးဘုံသဘောတူညီချက်5ရက်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာချမှတ်ထားပေမဲ့လေဒါကိုလက်တွေ့အကောင်အထည်မဖော်နိုင်ရင်အလကားပဲဆိုပြီးတော့သူကပြောသွားတာပါမြန်မာအရေးနဲ့ပတ်သက်ပြီးတော့မလေးရှားနိုင်ငံခြားရေးဝန်ကြီးကတော့လက်တွေ့ကျကျအကောင့်ထဲပေါ်လာတာကိုတွေ့ရပြီးတော့သူ့ရဲ့အကြံပြုချက်တွေကိုတခြားအာဆီယံခေါင်းဆောင်တွေကလက်ခံဆောင်ရွက်မယ်ဆိုရင်တိုးတက်မှုတွေရလာမယ်ဆိုပြီးတော့ဒေါ်မန်ဒူးစ်ကပြောပါတယ်ရှင
် Ukraine EU ရောပါသမဂအဖွဲ့ဝင်ဖြစ်လာရေးကနူးအဆင့်အဖွဲ့ဝင်နိုင်ငံလောင်းဖြစ်ထောက်ခံအတည်ပြုပြလိုက်ကြပါတယ်ဒါဟာဥရောပကောင်စီထိပ်တီးပွဲမတိုင်ခင်ဥရောပလွှတ်တော် EP ဘက်ကနေတခဲနဲ့မဲခွဲအတည်ပြုပေးလိုက်တာဖြစ်ပါတယ်ဥရောပကောင်ဆောင်အားလုံးအနေနဲ့လည်းဒီနေ့နေ့လယ်ထိပ်တီးပွဲကြရင်မဆိုင်မတွဆက်ထောက်ခံပေးဖို့သမိုင်းတာဝန်ရှိနေတယ်လို့လည်းအခုလွှတ်တော်ဆုံးဖြတ်ချက်ထဲတောင်းဆိုထားပြီးဥရောပကောင်စီအကြီးအကဲဘက်ကလည်းအဲ့ဒီလိုဆုံးဖြတ်ထွက်လိမ့်မယ်လို့ယုံကြည်ကြောင်းထုတ်ပြောထားပါတယ်ဥရောပကောင်စီဥက္ကဋ္ဌ Charles Michael က ဥရောပခေါင်းဆောင်တွေအားလုံးအနေနဲ့လည်းယူကရိန်းအတွက်အခုလိုဆက်ဆုံးဖြတ်ပေးဖို့ယုံကြည်မှုရှိထားပြီးပါပြီလို့ဒီနေ့ပဲပြောလိုက်တာပါဒီနောက်ဆုံးဥရောပကောင်စီစီဝေးအတွက်ရောဥရောပလွှတ်တော်အတွက်ပါကြိုပြီးပြင်ဆင်ပေးရတဲ့ EU ဥရောပကော်မရှင်ရဲ့အကြီးအကဲအာဆူလာ ဖွန်ဒါလီယွန်ကလည်းယူကရိန်းကိုကိုယ်တိုင်သွားခဲ့ပြီးအခုလိုထောက်ခံမှုပေးဖို့ပြီးခဲ့တဲ့အပတ်ထဲကပဲအခိုင်အမာထောက်ခံခဲ့ပါသေးတယ်ကြပြင်ဥရောပကော်မရှင်အနေနဲ့ရုရှားချုပ်ချော်စစ်ပြီးအခုလိုယူကရိန်းကိုလက်ခံရေးတပ်တုပ်ရိုက်လုပေးတာအပြင်ယူကရိန်းရဲ့အင်ဂျင်ရှင်မော်ဒူဘာနိုင်ငံကိုလည်းအလားတူရဖို့ပြီးခဲ့တဲ့ပတ်ကပဲထောက်ခံချက်ပေးထားပါတယ်။ဒါအပြင်ဥရောပလွှတ်တော်ကလည်းဂျော်ဂျီယာကိုပါအဖွဲ့ဝင်နိုင်ငံလောင်းဖြစ်တပါးတည်းဆုံးဖြတ်ပေးလိုက်ပါတယ
်။နေတိုးမဟာမိတ်အဖွဲ့တွေကိုဖင်လန်နဲ့ဆွီဒင်နှစ်နိုင်ငံတိုးချဲ့ပါဝင်ဖို့လျှောက်ထားချက်ကိုမနေ့ကအမေရိကန်အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှဆွေးနွေးကြပြီးတော့ဒီမိုကရက်တစ်ရီပပ်ဘလစ်ကန်အမတ်တွေအပြည့်အဝထောက်ခံပြောဆိုကြပါတယ်
။ Finland and Sweden are ready for NATO membership.Their accession will provide additional security and stability in Europe.
ဖင်လန်နဲ့ဆွီဒင်နိုင်ငံစလုံးနေတိုးမဟာမိတ်အဖွဲ့မှာပါဝင်ဖို့အစီအစဉ်ဖြစ်နေပါပြီ။သူတို့ပါဝင်ပြီးတော့တိုးချဲ့ဖွဲ့စည်းခြင်းအဖြစ်ဥရောပရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကိုထပ်ဆောင်အားဖြည့်ရာရောက်ပါလိမ့်မယ်။ဆိုပြီးတော့အမေရိကန်ကာကွယ်ဝန်ကြီးဌာနနိုင်ငံတကာလုံခြုံရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဆီလက်စ်ဝမ်လန်ဒါကအထက်လွှတ်တော်နိုင်ငံသားရေးကော်မတီရှေ့မှာပြောသွားတာပါ။ဆွီဒင်နဲ့ဖင်လန်နှစ်နိုင်ငံမှာနေတိုးမဟာမိတ်အဖွဲ့မှာပါဝင်ခြင်းအပြင်ဘလို့အကျိုးမြတ်တွေရနိုင်မလဲဆိုတာနဲ့တူရကီကသဘောမတူဘဲနဲ့ကန့်ကွက်နေတဲ့ကိစ္စအမေရိကန်အစိုးရရာရှိတွေရဲ့ပြောဆိုချက်ကိုမနေ့တုန်းကအထက်လွှတ်တော်အမတ်တွေကြားနာခဲ့ပါတယ်။ကတူမျိုးစုသဘုံတွေနဲ့ပတ်သက်လို့ဖင်လန်နဲ့ဆွီဒင်ရဲ့ရည်တည်ချက်တူရကီပေါ်မှာလက်နက်တင်ပို့မှုပိတ်ပင်ခဲ့တာတွေကြောင့်ဒီနိုင်ငံနေတိုးဘက်မှာပါဝင်လာမှာကိုတူရကီအစိုးရကကန့်ကွက်နေတာဖြစ်ပါတယ်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထိုးလည်ပေးနေပါတယ်ခင
်ဗီယူအမေရိကန်တန်ရဲ့စက်တာရင်းညသတင်းတွေကိုဆက်ပြောပြနေပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတော့လူထောင်ကျော်တည်ခဲ့ရပြီးတဲ့ငလျင်ကယ်ဆယ်ရေးဆက်လုပ်နေချိန်မှာတောင်ကိုရီးယားနိုင်ငံဘက်ကလည်းစကူညီပေးလာပါတယ်။အင်အားပြင်းငလျင်မနေ့ကလှုပ်ခဲ့တာကြောင့်တည်ဆုံးသူ1000ကျော်သွားပြီးအသက်ရှင်ကျန်ရနေသူတွေကိုရှာဖွေကယ်ဆယ်ရေးတွေဆက်လုပ်နေချိန်မှာတောင်ကိုရီးယားကဒေါ်လာ1000အထိလူသားချင်းစာနာမှုအကူအညီပေးဖို့ဒီနေ့ဆုံးဖြတ်လိုက်ပါတယ်။ငလျင်ကြောင့်ကြေးရွာအများပြားပျက်စီးခဲ့ရပြီးတိခက်ကြံရသူတွေလည်း1500ထက်မနည်းရှိနေကတည်ဆုံးသူတွေပါနောက်ထပ်တိုးလာဖို့ရှိနေတယ်လို့လည်းအစိုးရအရာရှိတွေကဆက်ပြောနေပါတယ်။ငလျင်ပြင်ရ 6.1 နဲ့အနောက်တောင်ပိုင်းကိုစမြုတ်ကနေ32မိုင်လောက်ကွာပတ်တီကာပြည်နယ်မှာဗိုလ်ပြုလှုပ်ခတ်ခဲ့တာလို့အိန္ဒိယပါကစ္စတန်နိုင်ငံမိုးလေဝသဌာနကဆိုပါတယ်။အာဖဂန်နစ္စတန်မှာနှစ်20အတွင်းလူသေးပျောက်အများဆုံးငလျင်လည်းဖြစ်ပါတယ်။ထိခိုက်ဒဏ်ရာရတဲ့ရွာသားတွေကိုရှာဖွေကယ်ဆယ်ရေးဝန်ထမ်းတွေကအကူအညီရွှေ့ပြောင်းပေးနေပြီးအိုးအိမ်ဆုံးရှုံးခဲ့ရသူအများအပြားကိုလည်းလိုအပ်တာတွေထောက်ပံ့ပေးနိုင်ပါတယ်။ကျေးရပြင်းထန်သူတွေကိုတော့ပတ်တီကာပြည်နယ်မြို့တော်ဆာရနာဆေးရုံကိုပို့ပေးနေပါတယ်။ဒါပေမဲ့ဆေးရုံစည်းကမ်းတွေအလုံးလောက်မရှိတာလူနာတင်ကမလုံလောက်တာတွေရှိနေပြီးလက်တလောဆာရနာမြို့ဆေးရုံမှာလည်းလူနာတွေပြည့်နှက်နေပါတယ်။
တရုတ်ပုဂ္ဂိုလ်တွေပေါ်မှာအခွန်စည်းကျက်မှုဟာတရုတ်နဲ့အမေရိကန်ကုန်သွယ်ရေးစီးဆင်းဆွေးနွေးမှုတွေအတွင်းမှာထိရောက်တဲ့မောင်းနှင်အားတစ်ခုဖြစ်တာကြောင့်ဒါကိုဖျက်သိမ်းဖို့အမေရိကန်ဘက်ကအလင်းစလုံးမဆုံးဖြတ်တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးထိတဲ့အရာရှိတယောက်ကမနေ့ကပြောပါသေးတယ်။ကုန်သွယ်ရေးမှာတရုတ်ဘက်ကတစ်ဖက်ဆောင်နေမများမတာလုံးနေတယ်ဆိုတာကိုလက်စုပ်လက်ကင်ပြဖို့ပို့ကုန်အခွန်စည်းကျက်တာကအရေးကြီးတဲ့လည်းတစ်ခုဖြစ်တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကက်သရင်ထိုင်ကအထက်လွှတ်တော်ဘန်ဒါငွေအသုံးစရိတ်ချထားရေးကော်မတီကိုမနေ့ကပြောပါလိမ့်။အရင်သမ္မတဟောင်းအရင်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကချမှတ်ထားတဲ့တရုတ်နိုင်ငံသွင်းကုန်တချို့ပေါ်မှာအခွင့်အရေးကိုဖယ်ရှားပေးဖို့စဉ်းစားနေတဲ့အကြောင်းသမ္မတဂျိုးဘိုက်ဒန်ကပြီးခဲ့တဲ့ရက်ကပြောပါလိမ့်။ဒီကိစ္စကိုတရုတ်သမ္မတရှီကျင်းပင်နဲ့ပြောဆိုဖို့စီစဉ်နေတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေရပါ။အိမ်ပြော်ပြောရေးဆိုခွင့်ရှိသူခရင်းဂျွန်ဖျဲကတော့ပို့ကုန်အခွင့်အကိစ္စဘာဆုံးဖြတ်ချက်မှမချရသေးတဲ့အကြောင်းနဲ့ဘယ်အချိန်မှဆောင်ရွက်မယ်ဆိုတာမျိုးသတ်မှတ်ဆွေးနွေးနေရမရှိတဲ့အကြောင်းမနေ့ကတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါသည်
။အိန္ဒိယအစိုးရပါတီအနေနဲ့လူမျိုးငယ်တိုင်းရင်းသားအတူကိုသမ္မတလောင်းဖြစ်ထိထိကြကြအဆုပြုလိုက်ပါလေ။အိန္ဒိယနိုင်ငံရဲ့လက်ရှိအာဏာရဘာရတီးယဂျနတာပါတီ BJP ကသမ္မတနေရာအတွက်အမည်စင်တင်သွင်းလာမှာတိုင်းရင်းသားမျိုးနွယ်စုဝင်အမျိုးသမီးတယောက်ကိုအခုလိုရွေးချယ်အတီးပြုလိုက်တာပါ။အဆုပြုလိုက်တာပါ။လာမယ့်ဇူလိုင်လရွေးကောက်ပွဲအတွက်ဝါရီနိုင်ငံသမားဖြစ်သူ ဒရောက်ပါတီမာမူကိုအဆောင်ရောင်အာဏာသာရှိတဲ့သမရနေရာအတွက်ဒီ BJP ပါတီဝင်တွေကရွေးချယ်လိုက်တာပါ။အိန္ဒိယမှာဝန်ကြီးချုပ်ကသာတကယ်အုပ်ချုပ်ရေးအာဏာရှိတာပါ။ပါလီမန်ဝန်ကြီးချုပ်စနစ်ကိုကျင့်သုံးတဲ့အိန္ဒိယမှာသမရကိုလည်းဥပဒေပြုလွှတ်တော်အမတ်တွေကရွေးချယ်ပေးရတာဖြစ်ပြီးလွှတ်တော်အတွင်း BJP ပါတီရဲ့အင်အားခိုင်မာမှုကမာမူသမရဖြစ်လာဖို့တေချာလို့နေပါဖြစ်စေပါတယ်။တိုက်ခံပါတီတွေကတော့သမရနေရာအတွက်မမှုနဲ့ရှင်ပြန်နိုင်မှု BJP ပါတီရာရှိအောင်ရစရဝန့်စင်ဟာကိုအဆိုပြုထားပါတယ်
။မြန်မာပြည်အစုမှာအရင် COVID-19 ရောဂါဖြစ်ခဲ့ဘူးတဲ့အရွယ်ရောက်သူ9ယောက်မှာတယောက်ဟာရေရှည်ရောဂါလက္ခဏာကျနေတာကိုတွေ့ရတဲ့အကြောင်းဂျွန်လပထမသတင်းနှစ်ပတ်တွင်ကောက်ခံတဲ့အစည်းအဝေးတွေမှာတွေ့ရတယ်ဆိုပြီးတော့မြန်မာကျန်းမာရေးအရာရှိတွေကမနေ့ကပြောပါတယ်။ရေဘူးရအဖြစ်အရွယ်ရောက်သူ73ယောက်မှာတယောက်ကကိုဗစ်ရောဂါဖြစ်ပွားပြီးချိန်ကနေ3လဒါမှမဟုတ်လေဒီထက်ပိုပြီးတော့အရင်ကမရှိတဲ့ရောဂါလက္ခဏာတွေကျန်နေတဲ့အကြောင်းစစ်တမ်းမှာဖော်ပြထားပါတယ်။အချက်လက်တွေကိုဂျူလာတရက်နေ့ကလေ73ရက်အတွင်းအမေရိကန်သံတမန်စီးရင်ဌာနကကောက်ခံခဲ့ပြီးတော့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကသုံးသပ်ခဲ့တာပါ။ရေရှည်ရောဂါလက္ခဏာဆိုတာကတော့မောပန်းတာ၊နှလုံးခုန်လုံးရုတ်တရက်မြန်တာ၊အသက်ရှူမဝတာ၊အစာချေဖို့ခက်ခဲတာ၊ကာလကြာရှည်နာကျင်တာ၊အာရုံခံမှုပုံမှန်မဖြစ်တာနဲ့ကြွက်သားတွေအားနည်းတာတွေလည်းပါဝင်ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မအီတန်တင်လို့ညင်ညာပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းစောင်းပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်။သခိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေကိုမပြောခင်မှာအရင်ဆုံးတော့တော်ဆွမ်းစုကြည်နဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။တော်ဆွမ်းစုကြည်ကိုလက်ရှိထိန်းသိမ်းထားတဲ့နေရာကနေနေပြီးတော့အချုပ်ထောင်ကိုပို့ဆောင်လိုက်ပြီလို့စစ်ကောင်စီကသတင်းထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်ရှုတ်ချက်ဥပဒေချိုးဖောက်တယ်ဆိုပြီးတော့ဆွဲချက်တင်ထားတဲ့အမှုကိုလည်းနေပြီးတော့အကျဉ်းထောင်မှာဒီကနေ့စစ်ဆေးခဲ့ပါတယ်။အခုလိုဒီစစ်ကောင်စီကတော်ဆတ်စုကြည်ကိုအကျဉ်းချလိုက်တဲ့အပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မှများသစင်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။တော်ဆတ်စုကြည်ကိုနေအကျယ်ချုပ်လို့ထိန်းသိမ်းထားတဲ့လှုပ်ဝင်နေရကနေနေပြီးတော့အချုပ်ထောင်ကိုပို့ဆောင်လိုက်ပြီလို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကဒီကနေ့နေ့လယ်ပိုင်းမှာထုတ်ပြန်လိုက်ပါတယ်။တော်ဆတ်စုကြည်ကိုထောင်ကိုပြောင်းရွှေ့ရမှန်ကန်ကြောင်းနဲ့တီးကြကောင်းမွန်စွာထားတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူနဲ့အတူဘယ်သူတွေပါလဲဆိုတာနဲ့ဘယ်လိုကြောင့်ရွှေ့ပြောင်းရတယ်လဲဆိုတာတော့ထုတ်ပြန်ထားတာမရှိပါဘူး။ဒေါင်ဆန်းစုကြည်ရဲ့အမှုတွေအားလုံးကိုနေပြည်တော်အချုပ်ထောင်တွင်ကအထူးတရားရုံးမှပြောင်းပြီးစစ်ဆေးဖို့စစ်ကောင်စီကစီစဉ်ထားတာကြောင့်ကြာသာပရိနေတိုင်းစစ်နေကြအမှုဖြစ်တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်တဲ့ဆိုပြီးဆွဆွဲထားတဲ့အမှုကိုနေပြည်တော်အချင်းတော်မှဒီကနေ့စပြီးစစ်ဆေးခဲ့ပါတယ်။ဒီကနေ့စစ်ဆေးတဲ့အမှုမှာတော့ပြန်ခေါ်တက်တည်ရဲမှုနှုတ်ကိုစစ်ဆေးခဲ့တယ်လို့တရားရုံးနဲ့နှီးဆက်တဲ့သတင်းရက်ွက်ကသိရပါတယ်။နှုတ်ဦးမှာတူဦးကသာအပိတက်စစ်ဆေးနိုင်ခဲ့ပြီးနောက်တူဦးကတော့စစ်မင်းနေစင်မှာတရားသူကြီးဘက်ကရန်နာခဲ့တာကြောင့်ဆက်မစစ်ဆေးနိုင်ခဲ့ဘူးလို့ဆိုပါတယ်။ဒီကနေ့စစ်ဆေးတဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်တယ်ဆိုပြီးဆွဆွဲထားတဲ့အမှုဟာစီပေါ်ရေးအကြံပေးရှောင်းတာနော်ဒေါင်ဆန်းစုကြည် NLD အစိုးရလက်ထက်စီမံကိန်းနဲ့ဗန်ဒိုင်းဝန်ကြီးတွေဖြစ်တဲ့ဦးကျော်ဝင်းဦးစိုးဝင်းနဲ့ဒုဝန်ကြီးဦးဆက်အောင်တို့ကိုဆွဲဆိုထားတဲ့အမှုဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လဇန်နုံကဒီပုံမှန်နဲ့ဆွဲချက်တင်လိုက်တာမို့အခုနောက်ပိုင်းအမှုနဲ့ပတ်သက်တဲ့ပြန်ခေါ်သက်တည်တွေကိုခေါ်ယူပြီးစစ်ဆေးနေတာဖြစ်ပါတယ်။ဒီကနေ့စစ်ဆေးတဲ့အချိန်မှာဒေါင်ဆန်းစုကြည်ဟာထောင်နှင်းကနေလာရောက်ကြားနာခဲ့ပါတယ်။ဒေါင်ဆန်းစုကြည်ရဲ့ခွေလေးတိုက်ချီတို့လည်းထောင်နှင်းကိုပါမလာခဲ့ပါဘူး။တိုက်ချီတို့ကိုဒေါင်ဆန်းစုကြည်ကိုယ်တိုင်မခေါ်ခဲ့တာဖြစ်တယ်လို့သိရပါရယ်။အကျဉ်းတော်တွင်အမှုတွေရင်ဆိုင်ရပြီမဲ့သူ့အနေနဲ့အေးဆေးစွာတည်တည်ငြိမ်ငြိမ်ရှိနေတယ်လို့ခါတိုင်းလိုပဲတိတ်တိတ်ကြွကြွရှိနေတယ်လို့လည်းမျက်မြင်တူက VOE ကိုပြောပါရယ်။တရားလွှတ်တော်ရှင်နေတူကတော့ဒေါင်ဆန်းစုကြည်ကိုထောင်ထဲကိုပြောင်းရွှေ့လိုက်တဲ့အပေါ်မှာအခုလိုသုံးသပ်ပါရယ
်။ပြန်ပါမှာရှိနေတယ်။နိုင်ငံရေးအင်အားစုတွေနဲ့နိုင်ငံရေးမိန်းမတွေဆိတ်ဆက်ဆောင်ရမှုတွေစက်ပေါက်လိုက်တဲ့သဘောသူချင်းတွေနဲ့ပြေးရတယ်။နောက်သာပြန်ပါမှရှိတဲ့ဒုံမှုတွေအခုတွေနဲ့ပြေးရမယ်။အခုမှရှိနေတဲ့ဒီနဲ့ပြေးရမယ်။အဲ့ရမယ်ဆိုရင်ပြန်ပါနိုင်ငံရေးအခြေအနေကိုပြေးရမယ်။ဒါလို့ဒီမှာလည်းလုံးဝအဆောက်အအုံတဲ့သဘောကိုဒီတိုင်းနဲ့မြင်ပါလား။အရင်ကပြောရင်မြန်မာနိုင်ငံရေးနဲ့တောင်ကမ်းစုကြည်နဲ့ဒီစက်ပေါက်ချင်းနဲ့ဒီရဲ့သာအဓိကအကြံဉာဏ်ရဲ့ဖြစ်နေလို့ထင်ပါလား။အခုလက်ရှိတောင်ကမ်းစုကြည်ဒီအဓိကကြရတဲ့ကောင်းတော်မျိုးရှိနေတယ်ဆိုတာဒါအစ်မနိုင်ငံရဲ့အားသူကိုလည်းလက်ခံလိုက်တာ။ဒါကတော့ဒီစနစ်တွေကအတော်ကဆုကြည့်ပြီးအရင်ကောင်းနေမှထားရတဲ့အချင်းတူတယောက်ပါပဲ။ပုံလေးကိုစတဲ့သဘောကြီးရဲ့ပါလေ။ဒီပိုင်းလုံးကဖိကကြည့်တော့မှအင်း
နိုင်ငံရေးလီလာတုံးသက်သူဦးရဲထွန်းကတော့အခုလိုဒေါန်ဆန်းစုကြည်ကိုပြောင်းရွှေ့လိုက်တဲ့အပေါ်မှာစစ်ကောင်စီရဲ့နိုင်ငံရေးကစားကွက်တစ်ခုအပြင်လူညွန်ရေးကြောင့်လည်းဖြစ်နိုင်တယ်လို့သူရဲ့အမြင်ကိုပြောပါတယ်
။ဒီနေ့ကဒီရက်ဒီပေါ်လာတဲ့အခါကျတော့တရားသူကြီးတွေရဲ့လူညွန်ရေးချက်ရောဒေါန်ဆန်းစုကြည်ကိုဒီနေ့ကိုအားပုံပြီးတော့ဝင်ပြီးတော့ကဲမယ်ဆိုတဲ့အားမျိုးပေါ့နော်အဲ့ဒီအားမျိုးတွေလည်းရှိတာပေါ့သူကကြည့်ရတာကအဲ့ဒီအနေထားကနေပြီးတော့ပို့ပြီးတော့စိုးရင်ကကောင်းလာတယ်တဘောလို့ယူဆတယ်။ဒါနဲ့ဒီကပို့ပြီးတော့နေတင်းကျက်တဲ့အခုဒီကနေစီစဉ်ကြလည်းမလို့ရဲ့အချင်းတောင်ကိုပြောင်းပြီးတော့အဲစစ်သေးတာအနောက်ကနေဖို့လည်းအဲ့မှာပဲအဆောင်အတွက်ဖြောက်ပြီးတော့နေသေးတာပေါ့နော်။ဆိုတော့လုံညုံကြီးအကြောင်းကြောင်းလို့ကျွန်တော်ကတော့အဲ့လိုယူဆပါတယ်နိုင်ငံရေးကစားကွက်ဆိုရင်တော့အဲ့ဒီ ASEAN ကိုလည်းကိုတည်တည်ဖို့ပါဖို့အခြေအနေတစ်ခုရှိလို့လည်းဖြစ်နိုင်တာပေါ့
အာနာသိန်းနေကစလို့စစ်ကောင်စီကဒေါန်ဆန်းစုကြည်ကိုဖမ်းဆီးထားပါတယ်အသက်89နှစ်ရှိပြီဖြစ်တဲ့ဒေါန်ဆန်းစုကြည်ကိုစစ်တပ်အာဏာသိမ်းပြီးတဲ့နောက်အမှုပေါင်းတရာစင်ကျော်နဲ့တရားစွဲဆိုခဲ့ပြီးလက်ရှိမှာအမှုချောက်မှုအတွက်ထောင်ဒဏ်17နှစ်ပြည်ဒဏ်ချမှတ်ခံထားရပါတယ်ရှင
်ဒေါန်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကနေပြီးတော့အကျဉ်ထောင်ပို့ပြီးတော့အကျဉ်ထောင်ထဲမှာပဲအမှုစစ်ဆေးနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုမှတ်များစွာအောင်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့သကိုင်းတိုင်းကလေးမျိုးဘက်ကတိုက်ပွဲအခြေအနေကိုပြောပြခြင်းပါတယ်သကိုင်းတိုင်းကလေးမျိုးတောင်ပိုင်းနတ်မြောင်းနဲ့နတ်ချောင်းကျေးရွာတွေဘက်မှာစစ်ကောင်စီစစ်ကြောင်းတွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။အချိန်3နာရီနီးပါးကြာမြင့်တဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်က10ဦးထက်မနည်းကြာဆုံးပြီးတော့ပြည်သူ့ကာကွယ်ရေးဘက်က2ဦးကြာဆုံးတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုတော့အလိမ်မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေမကြာခဏဖြစ်လေရှိတဲ့ကလေးမြို့မှာဇွန်လ20ရက်နေ့ကနေ22ရက်နေ့အထိထိတွေ့တိုက်ခတ်မှုတွေဖြစ်ခဲ့ရလို့ဒေသခံပြည်သူကာကွယ်ရေးအဖွဲ့ပါခါဖာရဲ့ပြန်ကြားရေးတာဝန်ခံတို့ကအခုလိုပြောပါတယ်
။အင်းအားနဲ့ဝန်ကျင်ကမ်းပေါ်တော့20ရက်လောက်ကလည်းသာဆွဲထားမှာနှစ်မြောင်းလောက်ပဲမှာပေါ့နှစ်မြောင်းလောက်ပုံကြောင်းတို့စတင်ကြောင်းတို့မှာဆွဲထားပြီးတော့သူက20နေ့နေ့မှာထောက်ကြံထုံမှာပြေပေါ်ဆက်သွားတာပြုလို့ထောက်ကြံထုံမှာကလေးဘက်ကိုပြန်သွားတာဆွဲရှိတယ်လို့ဒါပြီးတော့တောင်ဘက်ကိုပြန်ပြီးသားမှာရန်ကြီးအောင်ဘက်ကိုဆွဲသွားတဲ့အဖွဲ့ရှိတယ်ဗျ။ရန်ကြီးအောင်ဘက်ကိုဆွဲသွားတဲ့အဖွဲ့ကိုကျွန်တော်တို့ဖဲလုံးရွာနားမှာဒီ CN တရတို့ KKG တို့ AGD တို့ PAKAPA တို့ PDR တို့ကုအောင်တပ်ဖွဲ့တွေနဲ့ဟာချိတွေ့ဒီမှာတိုက်ပွဲတော်ချိပေါ်ခဲ့တာလေအောင်ခင်ဗျာ
ဂျောလာ22ရက်နေ့မောလတနာရီလောက်ကနေစတင်တဲ့တိုက်ပွဲဟာညနေ3နာရီလောက်ထိပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့တိုက်ပွဲအတွင်းနှစ်ဖက်သေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ်
။ခမန်းချေဒီလိုသက်ကတော့ဆရာဆယ်ဦးဝန်းကျင်ကစစ်ကောင်စီတပ်သားတွေကတော့ဆယ်ဦးဝန်းကျင်ကတည်ရပေါ့နော်ဆယ်ဦးကန့်တည်ရဗျ။ကျွန်တော်တို့ကတော့ PDR တပ်ရင်းနဲ့ရင်းရပေါ့နော်တပ်ရင်းနဲ့ကတူနဲ့တပ်ရင်းကတူကြတယ်ဗျ။ဟုတ်
ဒီတိုက်ပွဲမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေဘက်ကလည်း၄ဦးထိခိုက်မှုရှိခဲ့တယ်လို့ PDF ကလေးအဖွဲ့ကထုတ်ပြန်ပါတယ်။ဒီကနေ့ဂျွန်လ23ရက်နေ့မှာတော့အရင်နေ့ကတိုက်ပွဲမှာကြာဆုံးခဲ့တဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်2ဦးကိုအမိတ်ပြန်တန်းဖတ်ပြီးတကြိုတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တခုကပြောပါတယ်။ဂျွန်လ22ရက်နေ့ညနေ4နာရီဝန်းကျင်လောက်မှာကလေးမျိုးဘက်ကနေတမူးမျိုးဘက်ကိုမောင်းနှင်လာတဲ့စစ်ကောင်စီကား9စီးကိုကလေးတမူးလမ်းမကြီးနေကျော်လေးအနီးမှာကလေးပြည်သူကာကွယ်ရေးအဖွဲ့တွေကပဒေသာမိုင်းနဲ့တိုက်ခိုက်ခဲ့တဲ့အတွက်စစ်ကောင်စီတပ်သားတွေထိခိုက်ဒေဆုံးမှုအများကြီးရှိနိုင်တယ်လို့ကလေးမျိုးပြည်သူကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။တိုက်ပွဲဖြစ်ပွားချိန်မှာတော့အနီးအနားကကျေးရွာတွေကရွာသားတွေစစ်ဆောင်ကြရပေမဲ့ဒီနေ့မှာတော့ရွာတွေကိုပြန်ဝင်ပြီးနေနေကြပြီလို့ပြောပါတယ်။နတ်မြောင်းဘက်ကရွာတွေကတော့တိုက်ပွဲပြီးချိန်ရွာတွေပြန်ဝင်လာလို့ရကြပေမဲ့နတ်ချောင်းဘက်ကကျေးရွာတွေကတော့စစ်ဆောင်နေကြရတာအတော်ကြာနေပြီဖြစ်ပေမဲ့ခုချိန်ထိရွာတွေကိုပြန်မဝင်ရဲကြသေးတဲ့အခြေအနေကိုဒေသခံပြည်သူကာကွယ်ရေးအဖွဲ့ပါခါဖာရဲ့ပြန်ကြားရေးတာဝန်ခံတူကအခုလိုပြောပါတယ်
နောက်ဆုံးတော့တက္ကသိုလ်ကတော့ပြန်ပြီးတော့ကတ်လို့မရဘူးပြောခဲ့တယ်။ဒီလိုမျိုးတော့ဆလုပ်ဝင်ဆိုလို့မကတ်ရေးကြတော့ပုံတော့ပြန်လိမ့်မရောမနေဆက်ရတော့ဘူးလေ။တစ်ခါနေနေထိုင်ကြတော့ပေါ့ကမျိုးပေါ်မှာရှောင်းတိန်းတာမျိုးတွေအဲဒီကြီးဝါဒီမှာတော်ထဲမှာရှောင်းတိန်းတာမျိုးတွေစီးကြောင်စကန်နဲ့ပွင့်တော့ ဆွေးဆောင်ကခန်းထဲမှာနေရမျိုးတွေပဲရှိသွားပြီ။ဒီကအိမ်ကြီးမှာကျတော့ခဏတစ်ခုလာပြီးပြန်သွားကြတော့ပြသူတွေကြီး။ကျွန်တော်တို့နောက်ချောင်းရဆိုလို့ရှိရင်သူတို့တော့အတွားကလုတ်ဝင်ကလုတ်ဝင်နေတာကြီးကမဆင်မဆင်လို့တက်ပြတ်မှုတွေလည်းဖြစ်သွားခဲ့တော့ရွာရွာလည်းအိမ်ကြီးလည်းမင်းချုပ်ခံတော့အိမ်ကြီးမရှိတော့အိမ်ကြီးလည်းရှိနေသွားပြ။အဲ့ဆိုမီဒီယာမရှိတော့ဟိုဟာစစ်ဘေးကြောင့်ရင်စစ်ဘေးကြောင့်စကန်နီမှာနေနေထိုင်ရတော့ကြတယ်ပြီးတော့မြို့ကြီးမှာဆိုလည်းစစ်ဘေးကြောင့်စကန်နီမှာတော့မြို့ကြီးပဲသွားနေရတော့ကြတယ်။အိမ်ကြီးရှိသွားတယ်လည်းပါတယ်ဒါပြီးတော့အရန်တောက်သွားတဲ့ဘက်ကြီးလည်းပါတော့တယ်ပြီးသေးတယ်ဟုတ်ကဲ့
ကလေးမြို့နယ်တောင်ပိုင်းဒေသမှာဆေးရည်ပတိပခါကြောင့်ဒေသခံတောင်းကြော်လောက်ဟာစစ်ဆောင်စခန်းတွေတောတောင်ထဲမှာနဲ့နီးစပ်ရာဆွေမျိုးသားချင်းနဲ့ဖုံးကြီးကြောင်တွေမှာခိုလုံနေရဆဲဖြစ်သလိုစားတောက်နေထိုင်ရေးမှာအခက်အခဲဖြစ်နေကြရပါတယ်။ဆေးဘေးရှောင်တွေကိုဒေသခံတွေကနေအကူအညီပေးနေတယ်ဆိုပေမဲ့လည်းရေရှည်ဖြစ်လာပြီးဖြစ်တဲ့အတွက်အလူရှင်တွေရှားပါလာပြီလို့လည်းစစ်ဆောင်အကူအညီပေးရေးအဖွဲ့တွေကပြောပါတယ်ရှင်။
စကိုင်းတိုင်းကလေးမြို့မှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုအလိမ်မှာပြောပြခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့စကိုင်းတိုင်းလဘရောင်းတောင်ဒေသဘက်ကအခြေအနေကိုလည်းကြည့်အောင်ပါ။စကိုင်းတိုင်းစလင်းကြီးမြို့နယ်လဘရောင်းတောင်ကျင်းဒီစီမံကိန်းအနီးကတုံရွာနဲ့တောကြောင်ကျွာတွေဘက်ကိုဇွန်လ23ရက်နေ့ဒီကနေ့မှာစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အိမ်တချို့မီးလောင်တာနဲ့ကျေးရွာသားတချို့ပြင်းထန်စွာဒဏ်ရာရရှိခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။စကိုင်းတိုင်းဆလင်းကြီးမြို့နယ်လက်ဗရောင်းတောင်ကျေးပြီစီမံကိန်းအနီးကကျေးရွာတွေဖြစ်တဲ့တုံရွာဘက်ကိုစစ်ကောင်စီဘက်ကပစ်တဲ့လက်နက်ကြီးကြားတဲ့အတွက်ဒေသခံတွေရဲ့အိမ်မီးလောင်ပျက်စီးတာတွေရှိသလိုတောချောင်းကျေးရွာဘက်ကိုလည်းလက်နက်တွေနဲ့ပစ်ခတ်တာကြောင့်ကျေးရွာသား9ဦးထက်မနည်းဒဏ်ရာရခဲ့တယ်ဆိုပြီးလက်ဗရောင်းဒေသခံတဦးကပြောပါတယ်
။အခုလက်ရှိနောက်ဆုံးအခြေအနေကတော့ကြည့်ရတဲ့ကြည့်ရတဲ့ဟိုသူလက်နက်ကြီးနဲ့ဖြစ်လိုက်တာကဦးချစ်တင်ရဲ့အိမ်ကိုလက်နက်ကြီးမှန်တယ်အဲဒါမီးလောင်လို့လက်နက်ကြီးမှန်ပြီးမီးလောင်တဲ့အတွက်ကိုဗိဒခန်ကြီးကဝိုင်းပြီးမီးငိမ့်တက်တဲ့အတွက်မီးကတော့ငိမ့်သွားပြီအဲနောက်ပြီးတော့သူကြွားထဲမှာစနက်စင်နဲ့အတွဲလိုက်ပေါ့နော်ဟောခဏနေကြည့်လိုက်ခဏနေကြည့်လိုက်ဂျူချာဂျူချာအဲ့လိုလူတွေ့ရင်လိုက်ပြတဲ့သဘောမျိုးဖြစ်ခဲ့တယ်အဲ9ရောက်လောက်ကြည့်ပြီးတော့ခြံချောင်းစုရဲ့ကလေးကတော့ချောက်ဖြေသွားပြီလို့အဲ့လိုတော့ကျွန်တော်သတင်းကြားနေရတယ်တော်ချောင်းကကလေးဒီကွာအဲချန်ချောင်းကတော့ချောင်းကလေးပြအဲချန်နဲ့ဒီရောက်ကအဲရွာတဲ့ဘဲဘဲကလေးတွေဆိုတာမသိရဘူးဗျအဲဒီညောင်မကြီးဘက်ကနေမှစစ်တီအင်အားတွေထပ်ပြီးတော့ထပ်ရလာပြီးတော့အဲရက်စကန်ညောင်မကြီးရက်စကန်ကနေမှနောက်နေရာတွေလမ်းချောင်းထပ်ခဲ့ပြီးတော့သူစစ်ချောင်းထပ်ထုံးမဲ့ဘော်တွေရှိတယ်ဗ
ျဒီကနေ့မှာတော့ဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့နှစ်ဖက်ပစ်ခတ်မှုဖြစ်တာမဟုတ်ပဲစစ်ကောင်စီဘက်ကသာလက်နက်ကြီးတွေနဲ့ပစ်ခတ်နေတာဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်မနေ့ကတော့ဆယ်တဲ့ကျေးရွာနဲ့မိုးကြိုးပြင်ကျေးရွာဘက်ကိုလည်းအင်အားတရာဝင်းကျင်လောက်လာရောက်ခဲ့တယ်လို့ကြာသာပတိနေမှာတော့ညောင်မင်းကြီးကျေးရွာကြီးဇက်စိတ်ကနေစစ်တပ်အင်အား200ဝင်းကျင်လောက်တက်လာတာတွေ့ရတယ်လို့လည်းဆိုပါတယ
်။သူတို့ညောင်မင်းကြီးဇက်စိတ်ကနေမှာဆက်လေဇက်တွေနဲ့ကူးလာပြီးတော့ကားငါးစီးနဲ့လာတယ်။နောက်ပြီးတော့ကားရုံကိုထားခဲ့ပြီးတော့သူတို့အဲလမ်းလျှောက်ပြီးတော့စစ်ကြောင်းထိုးလာတယ်။သူတို့ဘယ်ကိုဆက်ပြီးခြိတက်မယ်ဘယ်ကိုလမ်းကြောင်းစစ်ကြောင်းထိုးမယ်ဆိုတော့ကျွန်တော်မသိရသေးဘူး။စိုက်ထဲမှာရှိတဲ့အင်အားကဘယ်လောက်ရှိမှဆိုတာကျွန်တော်တို့မသိဘူးအခုအဲ့ဒီအပြင်ကိုတိကျနေနေရှင်းလင်းဖို့အတွက်နဲ့စစ်ကြောင်းထိုးဖို့တတ်တတ်ရောက်လာတာတော့ရက်တွေနဲ့အဲဒီစစ်ကားတွေရောက်လာတဲ့စစ်ကားပရမ5စီးနောက်ထပ်5စီးအဲတော့ကားပေါ်မှာပါလာတာပရမ5စီးမှလည်းလူအင်အား100ဝန်းကျင်ပါတယ်နောက်5စီးမှလည်းလူအင်အား100ဝန်းကျင်လောက်ပါတယ်ဆိုတော့နောက်တော့အင်အားရောက်လာတာကနေရာဝန်းကျင်လောက်ရောက်လာတယ်ဗျ
လက်ဗရောင်းတောင်ဘက်ကအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ဆယ်တဲ့ကျေးရွာဘက်မှာတော့လူဝင်အား40လောက်ဖမ်းဆီးခံရပြီးမနေ့ညကမှပြန်လွတ်ပေးလိုက်တာကြောင့်ဒေသခံတွေဟာသူတို့ကျေးရွာတွေမှာမနေရတော့ပဲညရင်းချင်းထွက်ပြေးတိမ်းဆောင်သွားကြတယ်လို့လည်းဆိုပါတယ
်။ဆယ်တဲ့ရွာကတော့အခုကရွာထဲမှာစီးမြစံဃာကအစကလေးလူကြီးအကုန်ကြာကြာမင်းမအကုန်လုံးကတခြားလူလူတဲ့နေရာတွေကိုထွက်ပြေးကြတယ်အခုတိမ်းဆောင်နေကြတယ်ဟိုတချို့ကမုံရွာမျိုးပေါ့တချို့ကနီးချက်ရတခြားရွာတွေရွာတွေပေါ့အဲ့လိုသူတို့လုံခြုံမဲ့ထင်းမဲ့ရွာတွေကိုကြီးနေကြတယ်ဒါပေမဲ့အဲ့သူတို့တချို့ပြေးတဲ့ရွာတွေကလည်းမလုံခြုံတဲ့ဆိုထပ်ဆင့်ထပ်ဆင့်ကြီးနေရတာကြီးလည်းရှိနေတယ်က
ြအခုလက်နက်ကြီးနဲ့ပစ်ခတ်တာမီးရှို့ခံရတာဖမ်းဆီးခံရတာဖြစ်နေတဲ့ကျေးရွာတွေဟာလက်ဗရောင်းတောင်ကျေးနီစီမံကိန်းအနီးကရွာတွေဖြစ်ပြီးတချို့ရွာတွေကတော့စီမံကိန်းကတိမ်းဆီးထားတဲ့ကျေးရွာတွေဖြစ်ပါတယ်တုံရွာတို့တောချောင်းတို့စတဲ့ကျေးရွာတွေကတော့စီမံကိန်းကြောင့်ဒေသခံတွေရဲ့တောင်ရွာတွေတင်းစီခံလာရတဲ့ကျေးရွာတွေဖြစ်ပါတယ်။လက်ဗရောင်းတောင်ကျေးပြီစီမံကိန်းနဲ့ပတ်သက်တာကတော့ရွာပေါင်း26ရွာရှိပြီးဒီဒေသခံတွေကတော့စစ်ကောင်စီတပ်တွေဘယ်ကိုစစ်ကြောင်းထိုးလာမယ်မသိတာကြောင့်အခုအခါမှာတော့တောတောင်တွေကိုထွက်ပြေးတင်းရှောင်နေကြပါလေရှင်။
စကိုင်းတိုင်းလက်ပရောင်းဒေသကရွာတွေကိုစစ်ကောင်စီဘက်ကလက်နက်ကြီးနဲ့တင့်နေတာနဲ့ပတ်သက်ပြီးတော့ထိုင်းရှေ့ဆိုင်သတင်းတော့မဟိမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့အာဆီယံကာကွယ်ရေးဝန်ကြီးစီဝေးနဲ့ဆိုင်တဲ့သတင်းကိုလည်းအလှည့်ပေးကြပါတယ် စစ်ကောင်စီကာကွယ်ရေးဝန်ကြီးကိုမဖိတ်ဖို့လူခွေနဲ့ရပ်ဖတ်ဖွဲ့တွေကအာဆီယံကိုတိုက်တွန်းနေတဲ့ကြားကပဲကမ္ဘောဒီးယားကဖိတ်ခေါ်ခဲ့တာပါမြန်မာရပ်ဖတ်အဖွဲ့အစည်းတွေကတော့ဒေတာရင်းတည်ငြိမ်ရေးကိုလိုလားတယ်လို့ပြောနေတဲ့အာဆီယံရဲ့စစ်ကောင်စီဘောသဘောထားနဲ့ပတ်သက်ပြီးတော့မေကွန်းနေထုတ်နေကြပါတယ်ဒီကြောင့်ရန်ကုန်ကဖိတ်ဖို့လာတဲ့သတင်းကိုတော့ကိုယ်စားဝန်နိုင်က
င်ရန်ကာကွယ်ရေးဝန်ကြီးများအစည်းအဝေး ADMM ကိုစစ်ကောင်စီကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးမြထွန်းဦးဖိတ်ကြားခံခဲ့ရတာပါ။နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေကိုချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုမဖိတ်ဖို့ကန့်ကွက်မှုတွေကြားကပဲလစ်လျူရှုခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်မစ္စတာဟွန်ဆန်ကိုပြည်တွင်းကအရက်ဖက်အဖွဲ့တွေကဝေဖန်လိုက်ကြပါတယ်။ဒီတာတွဲမှာဖြစ်နေတဲ့ဖြစ်လာနိုင်တဲ့လုံခြုံရေးစင်ခေါ်မှုတွေကိုထောက်ပြပြီးအာဆီယံနိုင်ငံအချင်းချင်းကြားမှာပိုပြီးစည်းရုံးဖို့လိုတယ်လို့အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးရဲ့အင်ရှင်ကမ္ဘောဒီးယားကပြောခဲ့တာပါ။မြန်မာအရက်ဖက်အဖွဲ့အစည်း600ကျော်ကတော့ဒီအစည်းအဝေးမတိုင်ခင်ရပ်ပိုင်းအလို့ကလေးကစစ်ကောင်စီကိုမဖိတ်ကြားဖို့အာဆီယံကိုတိုက်တွန်းခဲ့တာပါ။ဒါပေမဲ့အခုလိုဖိတ်ကြားလိုက်တာကဒေတာရင်းနိုင်ငံတွေအတွက်တော့ချင်းချောက်မှုတစ်ခုဖြစ်လာတယ်လို့ဒီအစည်းအဝေးကိုဥဆောင်ကန့်ကွက်ခဲ့သူတွေကတဦးဖြစ်တဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူမှတ်တင်စာရှင်းလင်းရေးကပြောပါတယ်
။ပြောရမယ်ဆိုရင်ဒီ defense force အချင်းချင်းပေါ့နော်စစ်သားတွေအချင်းချင်းကစစ်သားအချင်းချင်းကိုပြန်ရိုင်းသိမ်းတဲ့ပုံစံဒီကျမတို့ data အတွင်းကကြည့်သူတွေအတွက်အကြီးအကျယ်ဆုံးတော့ချင်းချောက်မှုဖြစ်ပါတယ်နော်ဟိုဒီပုံစံမျိုးစုံနဲ့တော့မတရားမှုတွေအရာစွမှုတွေကျူးလွန်ထားတဲ့စစ်ဘုတ်ချုပ်ကောင်းဆောင်တယောက်ကိုအခြားနိုင်ငံနော်အင်းနီးစင်းနိုင်ငံတွေ data တွင်းနိုင်ငံတွေကစစ်ဘုတ်ချုပ်တွေကလက်ကမ်းကြိုရဲဆိုတာကကျမတို့ data တွင်းကတည်သူတွေအတွက်ကိုဒါအန္တရာယ်ဖြစ်ပါတယ်
။ကမ္ဘာအရေးကိစ္စတွေကြောင့်မြန်မာနိုင်ငံကိုမီဒီယာတွေရဲ့အာရုံစိုက်မှုကရော့ကျသွားပြီးမဲ့ပြည်တွင်းမှာတော့နေတိုင်းနေပါတိုက်ပွဲတွေရှိနေပြီးမိရှုမှုတွေနဲ့အတူအယူအဆမတူတဲ့အဖွဲ့အစည်းတွေကြားမှာအပြန်အလှန်တပ်ဖြတ်မှုတွေကနေရာအနှံ့မှာရှိနေတယ်လို့နိုင်ငံရေးလှုပ်ရှားသူတချို့ကပြောပါတယ်။ပဋိပက္ခကြောင့်နေရာဆွန့်ခွာသူအများဆုံးရှိနိုင်တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံကပါနေတာပါ။ဒီအခြေအနေကိုမျက်ကွယ်ပြုပြီးစစ်ကောင်စီခန့်ကာကွယ်ရေးဝန်ကြီးကိုအာဆီယံကဖိတ်ကြားခဲ့တာလို့အခုကိစ္စမှာလှုပ်ရှားပါဝင်ခဲ့တဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူကိုရဲကပြောပါတယ်
။နော်ရှင်လဲလဲမီရှုတပ်ဖြတ်ရေးခါတွေအင်းဒီအလုံးမီရှုပြည်ရလာအောင်မအရင်လုံးလေဒီလူတွေနဲ့တစပွဲသူတို့ဟိုရေးဆွဲဖက်ဆွဲသူတို့အကျိုးပြုပွားတဲ့လူတွေဟာမျိုးကိုကျွန်တော်တို့ကပြည့်စုံတော့ဖို့ကျွန်တော်တို့ဆွဲအဲ့ဒါကိုလုပ်ကူသွားပေးတော့လည်းအဲ့ဒီပုံမှန်ကျွန်တော်တို့ကစစ်ပြအားငယ်ဖို့ရရှိဘူး။အော်သူတို့ဘာမှလာကူမှာမဟုတ်တာဟိုတေချာဝါးလေးတေချာဝါးလေးအခုကကိုအလုံးလို့ရပါဆိုတော့ကျွန်တော်တို့ဟိုစိတ်ကြမ်းမချနိုင်အခုဒီတိုင်းပဲဆက်ပြီးတိုက်ပွဲဝင
်အာဆီယံလိုပဲဘင်္ဂလားပင်လယ်အော်ဒေတာကန္ဓာဆောင်နည်းပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ BIMSTEC ရဲ့ဥဆောင်နိုင်ငံအိန္ဒိယကလည်းစစ်ကောင်စီကိုအစဉ်တစိုက်အပြစ်မှပြုနေတဲ့နိုင်ငံဖြစ်တယ်လို့နိုင်ငံရေးလှုပ်ရှားသူတွေကပြောပါတယ်မြန်မာနိုင်ငံအတွက်အိန္ဒိယပြည်သူတွေကရပ်တည်ပေးဖို့မြန်မာစစ်တပ်ကိုအိန္ဒိယအစိုးရကတရားဝင်မှုမပေးဖို့နဲ့လက်နက်မထောက်ပံ့ဖို့စစ်တပ်ကိုစီးပွားရေးပိတ်ဆို့ဖို့ထွက်ပြေးလာတဲ့မြန်မာဒုက္ခသည်တွေကိုအကူအညီပေးဖို့စတဲ့အချက်လေးချက်ကိုအိန္ဒိယ for မြန်မာအဖွဲ့ကတောင်းဆိုထားပြီးပူးပေါင်းတဲ့အဖွဲ့တွေရဲ့အားနဲ့လာမယ့်ဇူလိုင်လမှာအိန္ဒိယနိုင်ငံရေးနဲ့အရက်ဖက်အဖွဲ့1000ကျော်ကိုစာပေးပို့သွားမယ်လို့ပြောပါတယ်။အာဆီယံနိုင်ငံတွေအချင်းချင်းကြားမှာကာကွယ်ရေးပစ္စည်းထုတ်လုပ်ရေးနဲ့အကျိုးတူပူးပေါင်းမှုတွေနဲ့ပတ်သက်ပြီးအပြန်အလှန်ပံ့ပိုးပေးနေတာကိုလည်းJustice for မြန်မာအဖွဲ့ကထောက်ပြဝေဖန်ထားပါတယ်အကြမ်းဖက်တာတွေလုပ်နေတဲ့မြန်မာစစ်တပ်ကိုအာဆီယံရဲ့မိတ်ဆွေအဖြစ်ကဖယ်ရှားပေးဖို့လဲဒီအဖွဲ့ကတောင်းဆိုထားတာပါလက်ရှိအခြေအနေကအမျိုးသားညီညွတ်ရေးအစိုးရ NUG ကိုအာဆီယံကတရားဝင်အသိမှတ်ပြုရမှာဖြစ်ပြီးအခုလို16ကြိမ်မြောက် ADMM အစည်းအဝေးမှာဗိုလ်ချုပ်ကြီးမြထွန်းဦးရှိနေကြတာဟာတုံ့လုံစရာဖြစ်တယ်လို့သူတို့ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ
ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုဇော်ဝင်းလိုက်တော့ပြသွားကြတာဖြစ်ပါတယ် VOE ကနေကြာသပတင်းညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ ဒီကနေ့ကျွန်တော်တို့ကတော့ဒီဖန်ဖို့အချင်းချင်းပေါ့နော်စစ်သားတွေအချင်းချင်းကလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နဲ့ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုကြောင်းလို့ရယူပါ
VOA American တန်ကနေ 2022 ခုနှစ်ဇွန်လ23ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို ည 9:00 ကနေ 10:00 လိုင်းတို့မီတာ 32 နဲ့52တုကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့ ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောက်အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ကြောက်စိမ့်လုပ်ငန်းမှာတရုတ်စီးပွားရေးသမားနဲ့လက်နက်ကင်တပ်ဖွဲ့ရဲ့ခေါင်းဆောင်ဒေသအကျိုးအမြတ်ခံစားနေရပုံကိုဥအောင်ခင်ကရေးသားပြီးတော့က
ချင်းပြည်နယ်ဖခန့်ဒေသမှာကြောက်စိမ့်ထုတ်ယူနေတဲ့ကုမ္ပဏီအားလုံးနှီးပါဟာယူနန်တရုတ်တို့ရဲ့ငွေကြေးပံ့ပိုးမှုနဲ့မကင်းကြဘူးလို့မကြာမီကတုတ်ဝေတဲ့ Global Witness အစီရင်ခံစာမှာဖော်ပြထားပါတယ်အချောတယ်မရောက်မီအစင်အမျိုးမျိုးနဲ့အချောတယ်အစ်စ်မှာတံပိုးမြင့်သွားတဲ့ကြောက်စိမ့်ဈေးကွက်ကိုတရုတ်ကလွှမ်းမိုးထားတယ်လို့ဆိုပါတယ်မြန်မာမတ်ပုံတင်ကိုင်းတဲ့တရုတ်နိုင်ငံသားကိုယ်တိုင်ပါဝင်တဲ့နီးမြန်မာနိုင်ငံသားကတရုတ်ကိုယ်စားလှယ်အဖြစ်လုပ်ကိုင်တဲ့ဤစတဲ့ဤလမ်းတွင်နဲ့တရုတ်အရေးရှင်တွေဟာကြောက်စိမ့်လုပ်ငန်းမှာပါဝင်ကြပါတယ်။တန်ဖိုးကြီးမားတဲ့ဒူဖော်ရေးစက္ကရိယာတွေကိုတရုတ်ကထုတ်ပေးပြီးဒေသခံတွေနဲ့အကျိုးတူစီးပွားရေးလုပ်တာမျိုးလည်းရှိပါတယ်။ဘက်ကမှဝအဖွဲ့နဲ့ဆက်သွယ်ပြီးကြောက်စိမ့်လုပ်ငန်းမှာပါဝင်နေတဲ့တရုတ်တွေလည်းရှိပါတယ်။တချို့ဟောင်းဦးတန်းရွှေမိသားစုမြောက်ပိုင်းတိုင်းရဲ့တိုင်းဘူးနယ်ထိပ်တန်းအရာရှိတွေကြောက်စင်းကရတဲ့အကျိုးအမြတ်ကိုခံစားရပါတယ်။ဒီဒလေရှိနေသေးတာမို့တမမှုနဲ့တိုင်းဘူးတွေကရတဲ့လက်ငွေဟာတတ်ချုပ်အဆင့်အထိရောက်သွားတယ်လို့ဆိုပါတယ်။ဒိုင်းနမိုက်လုပ်ငန်းကရတဲ့ငွေကိုတတ်ချုပ်ရဲ့သားအောင်ပြေဆုံးကိုဝေစုခွဲပေးရပါတယ်တဲ့
။ကြောက်စင်းကရတဲ့အကျိုးအမြတ်ကိုစစ်ကောင်စီခေါင်းဆောင်ပိုင်းကခံစားနေရတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးGlobal Witness ကကာကွယ်ရေးဝန်ကြီးဌာနကိုမေးမြန်းတဲ့အခါတုံ့ပြန်မှုမရှိဘူးလို့ဆိုပါတယ်။ KIO ကချင်အဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်အမ်ဘာလာမိသားစုဝင်တွေဟာလည်းကြောက်စိမ့်လုပ်ငန်းမှာပါဝင်နေတယ်လို့ဆိုပါတယ်။အမ်ဘာလာရဲ့သားတယောက်ဟာကောင်းခါပြည်သူစစ်နဲ့ဆက်ဆက်နေတဲ့ကုမ္ပဏီမှာအစုရှယ်ယာပါဝင်တယ်လို့ဆိုပါတယ်။ဒါပေမဲ့ဆက်ဆက်မှုမရှိကြောင်း KIO ကိုယ်စားလှယ်ကညင်းဆိုပါတယ်။ဝတ်တပ်ဖွဲ့စီကရတဲ့စစ်လက်နက်ပစ္စည်းကိုကြောက်စင်းအတွက်ငွေပေးချေတဲ့သဘောနဲ့ KIO ကလက်ခံတယ်လို့လဲ Global Witness ကဖော်ပြပါတယ်။ဒါပေမဲ့ဝါဒေတာကပို့ပေးဖို့ခက်ခဲတာကြောင့်ကိုကန့်နဲ့ယူနန်ကတဆင့်ပို့ပေးရတယ်လို့ဆိုပါတယ
်။ဦးတန်းရွှေအနားယူသွားပြီမဲ့သူ့မိသားစုဟာကြောက်မြက်လုပ်ငန်းမှာပါဝင်နေစေဖြစ်တယ်လို့2015ထုတ် Global Witness အစီရင်ခံစာမှာဖော်ပြပါတယ်။ဦးတန်းရွှေမိသားစုပိုင်းကြောက်စင်းကုမ္ပဏီတွေကိုChain International လို့ခေါ်ပါလေ။ဦးတန်းရွှေရဲ့သားတွေဖြစ်တဲ့ Chain ဆန်းရွှေနဲ့ထွန်းနိုင်ရွှေတို့ဟာ Chain International အုပ်စုနဲ့မြန်မာနိုင်ငံအုပ်စုကိုဦးဆောင်ပြီးဘက်ကမှလုပ်ွက်6ခုရထားပါလေ။သူတို့ရဲ့လက်အောက်ခံကျွေးဝါဆုံးကုမ္ပဏီကိုတော့ Richard Gem ဆိုတဲ့အင်္ဂလိပ်အမည်နဲ့မှတ်ပုံတင်ပြီးလုပ်ွက်3ခုရထားပါလေ။ဦးတန်းရွှေမိသားစုလုပ်ွက်6ခုမှာအင်အားသုံးပြီးစစ်တပ်အဆောင်အရှောင်နဲ့တွူတာမျိုးပဝင်းကျင်ပျက်စီးတာများပါတယ်
။ဆယ်လေးရာစုလောက်ကလေးကမြမကျောက်စင်းကိုတရုတ်ကမျက်စိကြားခဲ့တာဂနေ့တိုင်တီဖြစ်ပါတယ်။ဆစ်ရှိရာစုနှောင်းပိုင်းစင်ပြူရှင်မင်းလက်ထက်တရုတ်မြန်မာနယ်စပ်စစ်ပွဲပြီးဆုံးသွားတာဟာယူနန်မြန်မာကုန်သွယ်ရေးတိုးပွားလာစေတဲ့အကြောင်းရင်းဖြစ်ပါတယ်။အဲ့ဒီအချိန်ကစပြီးမြမကျောက်မြက်ယူနန်ကိုတင်ပို့ပြီးပိုးကြီးတတ်တူအိုးကွက်နဲ့ရွှေငွေကိုတင်သွင်းပါတယ်။အဲ့ဒီခေတ်ကကားလမ်းမရှိတဲ့အတွက်လားပေါ်မှာကုန်တင်ပြီးကုန်းချောင်းခီးချမ်းမှာယူနန်သားတွေကုန်သွယ်ကြပါတယ်။ကချင်ကိုကြောင်းမြက်ပိုင်ရှင်အဖြစ်သတ်မှတ်ပြီးတရုတ်ကဆက်ဆံတာကိုဗမာမင်းကကန့်ကွက်တာမျိုးလည်းမရှိပါဘူး။ဒါပေမဲ့အခုခေတ်မှာတော့ကြောက်စိမ့်ဈေးကွက်အလွန်ကြီးမားလာပြီးဝင်ငွေများလာတာမို့ကြောက်စိမ့်မြင့်နဲ့နေဆက်ကိုချုပ်ကန့်ရေးဟာအလွန်အရေးကြီးနေပုံရပါတယ်။တရုတ်စီးပွားရေးတိုးတက်လေကြောက်စိမ့်ဈေးကောင်းနေမို့ Welu Amyare Zigwe, Pilavari.
Kishempine Chausemima, Sakwa Lupi, Taja Kaja, Bunguejane, a champetari, and Yena Lulu Pipuani Vare. Yama Chausen Tinguinago, America Soyaga, Natoshima, Ubri Piatampi, Pepin Tavime, Tiopiga, Chaumia Sine, Piata Taima, Chausen Shivare. Xinjiang Pine Ma Chausen Tubime, Yama Chausen Guda, Tambu Tazon Pivare. A do bad will Miyaji Shivare. Machamiga Mandalema online at Chausen Yang Welu, a punk kaya do dema, the old Nanga that will lay Pawinida Triavare. A kuro alungu lupira babi. Say Anashine, plan number three, be Gregora Triavare, the Teji Pila do live at Olaushi be Lame Ne Ninga Edwin, Toya Lauti, Tova Lana in Yellow, Kamanja Vare. The tea we two ว่าดูเส้นละอุ้ยเลยเมียนตัววันนี้วันนี้ชาวเส้นลงงานอ่ะลูกมาเมียพี่เบ่งอยู่เสียพี่เส้นมาเรื่อยพี่กูมาเลยเอชไอวียกับผมเมียส่งพี่ฟ้าเลยที่จะว่าเว้ยชาวเส้นชาวลงมือจอมยามพี่มาเส้นฉันตากเวียมูปูมูเนชัยลารามูชาวเส้นไอจูขังใจอยู่กันเนี่ยพี่เจ้าจะเป็นดูกันเมียนี่วันนี้ครับเนี่ย
Wangkan season 10 sedaya, bus semua ini tunggu cekuk na singgah rapi barai. Bus yang dah ini lor season komite sekema guru karo jamai ganago desa bima pi barai. Di bawah jamai ganamaro one pi one show yoga canggu tempat tabarai. Di mana ngama guru wajib walajen pi malaysia de one pi one show yoga tuat. Jodoh kagoi biru naik naik di tahat ini lor jamai pi nasi dega subarai. Pinabi anda bapa sedaya di yoga go perlu jodoh kagoi ga.
ชั่วโมงนี้บรรลุดีท้าบิดาสนิทจะปิ้วซูกุตัดมาดเลยที่จังหวัดกระเลือทุกคนเนี่ยสิ่งที่เราเด็กกระเลือจะมาปัญญาฐานะยิ่งจะฐานะมูปามาค่ะดาวเดชสวงโกโกมิงะมิมิอันเต็มยาทวารเลยเนี่ยโอเคปามาค่ะแต่จะสวงขึ้นมาฉะนั้นเนี่ยมาเนี่ยมาอากูดีโมยาดีเวลาวิสุรักษาจารอ
อภิญญาลิสิตาเดดีเวชชาวันเจียโยกาที่นี่มาปลุกเชนิสิตาสุราเลสาบิโรเซนจาวิบาลาเซียเองที่นี่มาเราวันเจียเวชชาวก็ได้เอามีเราอันนั้นก็เนาะทะเลตรงมีน้ำเปียกอะไรมวยาดียาวลาบิสุลเชนอ่ะที่นั่นนี่พอลาเรมาที่ที่เมลูดูนี่เมลูก็เนาะที่นั่นนี่มาเลยจริงๆเอาไว้เอาเนี่ยสุราเว้นเปียตาเรามีอาจจะไปที่นี่มาเราจะรู้ตัวเราได้รับผู้จ้างบริ
ใช่อันนั้นเลยด้วยอันนั้นจะรอคลีร์นุ่งคุยวาร์ปนะพี่เราช่วยเลี้ยงไล่ลาเรื่อยช่วยจะรอเว้นไม่ไล่ลาวไปนาเรื่อยปนะเนื่องเลยพี่อะไรปนะแต่ของจันทร์วันเลยดีไวรัสผู้จ้าลูกยุ่งซาร์ปนะไวรัสลูกเราจันทร์ดีจ้าชาญรามชีบาวแล้วคลีร์เราตรงนี้มีอะไรบ้างโอเคใช่ดีกว่าดีซาเองเนี่ยประเดี๋ยวไวรัสจะเจอมาปนะโอเคเมื่อไหร่ก็มาเราตรวจสอบมาดูโลกของไวรัสที่เดือดสุดเราตรวจอะไร
ก็จะมาเราไวรัสตัวนี้มาเราไอ้ลูกอันนั้นแบบเช่นไหนบ้างมาแอนโทรไวรัสใช่ไหมวะนะคุณเนี่ยตั้งใจเนี่ยไวรัสที่ผมมีอะไรโอเคใช่แล้วพากาเจี๊ยดีตัวกาวเว็บด้วยเจี๊ยบมาเท่านั้นใช่ไหมที่วันนี้ปัจจัยตั้งใจเนี่ยยกอะไรก็มาเราตั้งดีตั้งปะเนาะซาตันเย็ดตั้งไอ้นาตั้งเล็ดตั้งปะเนาะซาตันสระกาดีสาร์สระกาตั้งเชียร์เมย์ยังเอาไปไว้มันอายาบุมาทุเรศ แค่บิดาบิดาสาวผู้นั้นสาวผู้เก่าเนี่ยที่จะจะพ่อท่ารับพี่อาเมที่ไรสุดเลยเนี่ยเลตันนั้นเนี่ยกาตันนั้นเนี่ยที่อารมณ์ยังเอามาอ่อนท่าแม่มันลงสิเนี่ยบอกถ้าสาตันเนี่ยใช่หรอยี่ตันเราเลตันตรงนี้ตันไม่พอยี่ตันเราไม่ทำในดาวมายี่ก็จะทำผู้ยี่ที่เอาเลตันสุรากาลว่าสามสายเลกุติจ้าเสียเมย์ไอ้น้าเสียมีสุดเลยเนี่ยเลกุสกันนั่นตีจ้าเสียเมย์บอกนั่นก็ไอ้น้าเลย
ยังเราอินดาปนะท้าวดูบาร์เกษียรอกุลอดีกาเวเรชาร์เรกาเวว่าใช่เนาะเชื่อลาบิสโลชีพลูลักษณะเรื่องซาบิโลตรีที่ว่าเนี่ยใช่จากนั้นเราดีอันดานเนี่ยวันเด็กเชื่อลาบิสโลเนาะอันนั้นเลยดีการ์โรตุลูกาปีเอบาลุสโรแต่ในอันลูเซียนบ้ามันไม่ต้องเนี่ยปนะซาดาวเยี่ยมเวียนบ่ทุกที่เยี่ยมเวียนมุกเจ้าเลยอันนั้นเวโน้ตเอาเลยอันนั้นเวสโนนั่นไอช่างนั่นไอจ้างคลีอัตโรน้องคุยตัวเลยแต่ก็
ွဲချက်ပြီးသေးရတဲ့များလို့ရှင်လဲတက်တယ်လို့မျိုးဖြစ်တတ်တယ်ပေါ့နော်တက်တာတကယ်မဟုတ်ဘူးအဲတက်တယ်လို့ဆိုပြီးတော့အကုန်လုံးကတော့လမ်းဖြန့်ကုန်တော့ပေါ့နော်အကျော်ဆွဲတဲ့သဘောမျိုးပေါ့ခဏဖြစ်တာပါအဲဒါကြောင့်ကျွန်တော်တို့ကဒါရွက်အကုလို့မြားတခုကအန်ဒီလေဘာညာဆိုတစားရီလိုမျိုးပေါ့နော်နည်းနည်းနဲ့ကနပေါ့တိုက်လို့ရတယ်ဆိုဝင်းပြက်တာမဟုတ်ဘူးဆိုတော့ဒီပြင်ရင်နဲ့စားနဲ့တခြားနဲ့ပါတယ်အချိုးငန်ရီပေါ့ဗျနည်းနည်းနည်းနည်းပေါ့ဥမာပြင်တစ်မိနစ်တစ်စုံပေါ့ဒီလိုမျိုးတိုက်ရလို့ရှိရင်ဝင်းတဲ့လောက်ဝင်တော့ကလေးကပြန်ဆန်းပါတယ်အဲ့ဒါက5နာရီ6နာရီကြာလဲသူကသူကောင်းသွားတော့အဲ့တော့နောက်ပိုင်းမှာလည်းဒီဝင်းသွားတယ်ဆိုလဲအဲ့ဒီတစားရီတိုက်ဖို့လိုတော့ပေါ့နော်တစားရီဝင်နေကိုရပြီဟိုတခါလေးကြမိဘတွေကစိုးရိမ်ပြီးတော့တခါလေးဟိုကကြွေးတီကကြွေးလို့တော့အာနာပိုအာနာပေါ့ဒါစားရည်ထဲမှာဒီဂလူကို့စ်ပါပီးသားဆိုတော့ဒီပြင်စာမဝင်လည်းရပါတယ်ဒါရင်နိုင်ငယ်တည့်ရနည်းကတော့ရတယ်နော
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဘလို့ကြွေးတယ်လဲဆရာကြီ
းကလေးကအန်တဲ့အချိန်မှာဒီပြင်အများကြီးကြွေးတော့အမယ်နော်နဲနဲနဲ့ဖြည်းဖြည်းမကျင်ကျက်လွယ်လဲဟာပေါ့ကျင်ကျက်လွယ်လဲဆိုတော့ဒါစားရည်ကတော့အရေးသောဘိုးကျင်ကျက်လွယ်တော့ဗျာအဲ့ဒီမှာစားလဲပါတယ်ဂလူကို့စ်လဲပါတော့ကယ်လိုရီလည်းရတယ်ပေါ့နော်အဗီတာမင်နဲ့သတ္တုဓာတ်တွေမပါပေမဲ့လူမလုံးပေါ့နော်။ဒါပေမဲ့အနောက်ဥဆိုရင်တော့ဝင်းရှောနေလေဒီဆံပြုတ်တို့ဆွပြုတ်တို့နော်။အဲ့လိုခက်ကျဲကျဲပေါ့နော်။အစာအာရကိုစားခတ်ပြီးတော့တိုက်ရမှာပေါ့နော်။အမင်းတို့တိုက်တဲ့ကလေးတွေလည်းအမင်းတို့ဆက်တိုက်ဖို့လိုပါလ
ား။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာဆရာအဓိကကလေးအကြောင်းပြောတဲ့ဆိုတော့လူကြီးတွေအတွက်ပေါ့ဆရာကြီ
း။လူကြီးတွေလည်းဒီလိုပဲဖြစ်ပါလေ။လူကြီးမှလည်းကုသမှုကသဘောတရားအတူတူပါပဲ။ဒီသက်စာရည်တိုက်ရမှာပေါ့နော်။ဆံကြုတ်ကျဲကျဲစားကတ်တဲ့အဲ့လိုမျိုးပေါ့ကလေးတွေမှလည်းဒီလိုပဲဒါစားရင်မတော့နိုင်ဘူးဇက်တိုက်အနေနဲ့ဆိုလို့ချင်တော့ကြောသေးသူရတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အသက်ဆုံးရှုံးနိုင်အောင်ဆွံ့ရတဲ့အနေအထားမျိုးတော့ရှိတယ်လားဆရာကြီးဒီဝေလျှော်တဲ့အနေအထားပြင်ထန်လာရင်ပေါ့နော
်ဒီလိုတော့ရှိအောင်ရတိတ်ပြီးတော့ကုသမှုမရဘူးဆိုရင်တော့လေဆုံးရှုံးတာရှိတယ်ရှားတော့တော်တော်ရှားပါတယ်သူကတိတ်ပြီးတော့ရေတာဆုံးရှုံးနိုင်တော့ကလေးကနှုံးခွေပြော့သွားတော့ပေါ့ပြီးတော့တတိလဲတစ်ခါလေးမကောင်းခြင်းဖြစ်တယ်ဒီရေပြားတွေပဲမြတ်တွန်းနေတော်တော်ခြိုက်သွားတယ်ပထမပိုင်းမှာရေစားပြီးနောက်ပိုင်းကျဒီရေမတောက်နိုင်လောက်အောင်ကိုပြင်းမှန်းသွားတယ်ပေါ့နော်ကျန်တာနောက်ပိုင်းကြာလို့ရှင်တော့ခြေလက်ကြီးအေးဆက်တာတော့သွေးပေါက်ကြီးကြာတာတော့သွေးခုံလုံးဆမ်းမရတာရှောက်ရတယ်ပေါ့ဗျာအဲ့လိုမျိုးဖြစ်နေတော့ဒါပေမဲ့အဲ့လိုဖြစ်တာတွေကတော့ကျွန်တော်တို့စီမံတော့နည်းပါလေဟိုကျေးပါဒေသတွေမှာတော့ဖြစ်မလားမပြောတော့ဒါပေမဲ့တော်တော်များများတော့ဒီကုသတရနိုင်ပြီဆိုတော့မဖြစ်တော့ပါဘူ
းဟုတ်ကဲ့ဆရာကြီးခုနကပြောတဲ့လက္ခဏာမျိုးဖြစ်လာရင်တော့ဒါအမြဲဆုံးမိစ္ဆရာစေုပ်စေကံမှာပေါ့နော်ဆရာပြောတဲ
့ဟုတ်ပါ
ဟုတ်ကဲ့သစာရည်သွင်းတဲ့အဆင့်အထိလိုလားမဲ့သဘောပေါ့ဆရာနော်အမြဲပို့ဖို့လိုမှာပေါ့
တော်စီတော်မလို့ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ဆုံးဆရာကြီး
အဓိကတော့ဒီသစာရည်အကြောင်းပေါ့နော်ကမ္ဘာ့ဈာမကြီးဖွဲ့ဒီမှာပြုသစာတုတ်တွေရှိပါတယ်အဲဝင်းပြေဝိသောဖြစ်ရင်အဓိကဒီဆေးပဲဘာလူတွေအမှတ်မှားနေကြတာဟို probiotic လို့ခေါ်တဲ့သက်ဆောင်ဖို့တုတ်ကလေးလည်းရှိတယ်အခုနောက်ပိုင်းမှာခေတ်စားလာတယ်ပေါ့ဗျာဒါမဲ့ဒီယူဆာတွေကဝင်းပြေဝင်းသောဖြစ်ရင်အထောက်ကူပြုလုပ်မယ်ဝင်းပြေဝင်းသောဖြစ်တဲ့အချိန်နဲ့အချိန်ကိုနည်းနည်းရော့စီပေါ့ဒါမဲ့ဒါဓာစားတို့မဟုတ်ဘူးအဓိကစေမဟုတ်ဘူးဒါတွေကလူတွေကဓာစားတို့လို့ထင်နေပြီးတော့အဲ့ဒါကိုအားကိုးနေလို့ရှိရင်မဖြစ်ဘူးအဲ့တော့အဓိကစေကတော့ဓာစားကြီးပါဓာစားကြီးမှလည်းဖော်မြူလာရှိတယ်ဒါနဲ့ထုတ်ထားမှဝင်းပြေဝင်းသောဖြစ်တဲ့စေမှအသုံးဝင်တယ်နောက်ပြီးတော့ချွေးထွက်များရင်သုံးတဲ့ဓာစားကြီးတချို့ဓာစားရှိတယ်ပေါ့ဗျာအဲ့ဒါတွေအချိုးများတယ်ဝင်းပြေဝင်းသောမှတောင်းလို့မရဘူးပေါ်မြူလာနဲ့ထုတ်တာတဲ့ဓာတ်စာရေးထုတ်တင်တာတောက်ရမယ်။နောက်ဖြော်တဲ့အခါမှာလည်းအချိုးစားမှန်မှရောင်ရမ်းနေတဲ့ဥရေဆုံမှာအဲဒါကြောင့်မလို့ဥမာတစ်ထုပ်ကိုရေ200cc ဆိုရင် 200cc နဲ့ဖြော်ရမယ်။တလီတာဆို1L နဲ့ဖြော်ရမယ်။နောက်ကျဲဖြော်တာကိုခွဲပြီးတော့တစ်ထုပ်တည်းအနေနဲ့ခွဲပြီးနည်းနည်းချင်းဖြော်တာလို့အဲ့လိုမလုပ်ရအောင်။နောက်ဒီဓာတ်စာရေးကိုဖြော်ထားပြီးရင်24နာရီကျော်တော့အပြည့်ဖြော်ရမယ်ပေါ့နော်။24နာရီကျော်မှတောင်းလို့ရ
။ဟုတ်ကဲ့ဆရာ။ကျေးဇူးများကြီးတင်ပါရစေ
။ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျမကြီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ဒီနေ့ညအတွက်နောက်ဆုံးကြံရှိတဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းသတင်းလောအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံတော်တိုင်းသားနယ်စပ်တွေသားတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင် FBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းနာသတင်းထောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်တောင်ပိုင်းမတူဘီမြို့မှာစစ်ကောင်စီတပ်ကခရိယံဓမ္မအမှုတော်ဆောင်ပါစတာတယောက်အပါဝင်လူငယ်အများပြားကိုဖမ်းဆီးပြီးတော့ထောင်ဒဏ်နှစ်ရှိချမှတ်နေပါတယ်တိုင်းရင်းသတင်းလွှာရဲ့အေဒီတာလည်းဖြစ် VOAမြန်မာပိုင်းကမွန်တိုင်းနာဝိုင်းရင်းသတင်းမှာနိုင်ကွန်းအိမ်အသက်50လေးနှစ်ကအင်္ဂါနေ့ကကွယ်လွန်သွားခဲ့ပါတယ်။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုစိုင်းလုံးနဲ့အတူတင်ဆက်ပေးသွားမှာပါကျင်းပြည်နယ်တောင်ပိုင်းမတူဘီမြို့မှာစစ်ကောင်စီကမတင်ကြမှုနဲ့ဖမ်းဆီးချုပ်နှောင်ထားတဲ့ခရိယံနစ်ချင်းတာတနာပြုတ်ပါစတာတူအပါဝင်လူငယ်တွေကိုနှစ်ရှည်ထောင်ဒဏ်နဲ့အတီးတီချမှတ်လိုက်တယ်လို့သိရပါတယ်မတူဘီမြို့မှာ CDF တပ်ဖွဲ့နဲ့CDM ဝန်ထမ်းတွေကိုငွေကြေးထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံထားရတဲ့ပတ်စတာကပ္တန်နဲ့ငွေလွှဲလောက်ကိုင်းတဲ့သူဦးအောင်ကိုရုံးနှစ်ဦးကိုစစ်ကောင်စီကဇွန်လ17ရက်နေ့ကအလုပ်တန်းနဲ့
ဒုက္ခတဲ့စခန်းမှာခလုံးနေတဲ့လူတွေဟာဒုက္ခတဲ့ပြင်ပဖက်မှာတရားဝင်အလုပ်လုပ်ခွင့်ရဖို့အတွက်ဇွန်လ20ရက်နေ့မှာကြာရောက်တဲ့ကပတ်ဒုက္ခတဲ့များနဲ့ထိုင်းမြန်မာနယ်စပ်ဒုက္ခတဲ့စခန်းမှာရှိတဲ့လူတွေကဆန္ဒထုတ်ဖို့တောင်းဆိုခဲ့ကြပါတယ်။ကိုဗစ်19ကစတင်ဖြစ်ပွားတဲ့အချိန်ကလေးကဒုက္ခတဲ့စခန်းတွေမှာဝင်ထွက်သွားတာကိုထိုင်းအာဏာပိုင်တွေကတားမိထားတာဖြစ်ပါတယ ဒီနေ့ကျွန်တော်တို့ရဲ့ပြည်သူ့ခေါင်းဆောင်များကိုစစ်ကောင်စီခေါင်းဆောင်မှန်ကခံစားနေရတဲ့ဆိုတော့တွေ့ရတယ်လေဆိုတဲ့ခါကြတော့အယင်ဒုက္ခတွေများကော်မတီ
ထိုင်းမြန်မာနယ်စပ်မှာကရင်ဒုက္ခဒေသခန်းခုနှစ်ခုနဲ့ကရင်ဒုက္ခဒေသခန်းနှစ်ခုရှိပြီးလက်ရှိမှာစုစုပေါင်းဒုက္ခဒေသဦးရေ
9000ရရရှိခဲ့ပါတယ်အဲ့ဒီဖြစ်စဉ်ဖြစ်ပွားပြီးတဲ့နောက်မြက်ဖက်လူနာပို့ဆောင်တဲ့အသင်းနေအားလုံးကိုညနေ9:00နောက်ပိုင်းနယ်ဝေးလူနာပို့ဆောင်တဲ့လုပ်ငန်းကိုရပ်နာထားလိုက်ရတယ်လို့မော်လမြိုင်မြို့နယ်မှာလူမှုကယ်ဆယ်ရေးအသင်းတာဝန်ရှိသူတဦးကပြောပါတယ် ရှမ်းမြောက်ပိုင်းဒီပေါ်မြို့မှာဒေါက္ခစားထွက်တဲ့ဒေရခန်လူငယ်တအူးမိုင်းနေမိတေဆုံးတွားခဲ့ပါတယ်
ရခိုင်ပြည်ကျောက်တော်မြို့မှာအမျိုးသမီးလေးတွေအပါအဝင်အရက်သားလူပေါင်း50ခန့်ကိုဒီဇွန်လအတွင်းမှာစစ်ကောင်စီတပ်ဖွဲ့တွေကဖမ်းဆီးသွားတယ်လို့သိရပါတယ်ဇွန်လနှစ်ရက်ကနေအခု21ရက်နေ့အထိဖမ်းဆီးမှုစတိုက်ပြစ်လုပ်နေတာပါဇွန်လ26ရက်နေ့ကကျောက်တော်ရဲစခန်းမှာတာဝန်ကျနေတဲ့ရဲတပ်ဖွဲ့ဝင် 3 ကိုအခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါဖီဘာတိုင်းရင်သတင်းလွှာရဲ့အက်ဒီတာလည်းဖြစ်VOA မြန်မာပိုင်းကမွန်တိုင်းနာဝိုင်းရင်သတင်းသမားနိုင်ကွန်းအိမ်ခေါ်ပညာအိမ်ဟာဂျွန်လ22ရက်နေ့ညပိုင်းမှာကွယ်လွန်သွားခဲ့ပါတယ်တေးစရာဖြစ်တဲ့နိုင်ကွန်းအိမ်ခေါ်ပညာအိမ်ကသတင်းမီဒီယာလောကနဲ့တိုင်းရင်သတင်းလောကမှာဘာတွေမမတ်ရရဘဝမတ်တိုင်စိုက်ထူသွားပါတယ်လဲလို့ပေါ်ကင်
ကရပြည်နယ်လွိုက်ကော်မြို့နယ်တီလုံးကြီးရွာအုပ်စုကိုနာကြီးရွာနယ်တော်သေးကြီးရွာဘက်မှာဩဂုတ်လ28ရက်နေ့နဲ့29ရက်နေ့တနင်္ဂနွေနေ့ဒီမှာကရင်နယ်မြူရာကာဝေးဖွဲ့
ကျွန်တော်နဲ့သူနဲ့ကတော်လိုင်းရေးနေမြေမှာဆုံကြတာပေါ့လေဒါပေမဲ့လိုင်းချင်းကမတူပါဘူးသူကစစ်ပဆိုင်ရာမှာပေါ့လေသူရာကံဘူဘဝကျွန်တော်ကတော့တီဝိုင်းခေါင်းဆောင်ပေါ့အဲ့ဒီချိန်မှာမွန်ပြည်တိတ်ပဟိုမှာစစ်ဒါပေမဲ့သူနဲ့ကျွန်တော်နဲ့ကတချင်းကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးနီးစပ်ကြတယ်ဆိုတော့သူ့တချင်းတွေတော်လိုင်းရေးတချင်းတွေကိုကျွန်တော်ကဟိုတန်စင်လေးမပြောမှာရေးစမ
ပြောခဲ့ကြပြီးတော့အဲဒီကစပြီးတော့ဒီနေ့အထိပါပဲကျွန်တော်နဲ့သူနဲ့တတင်းလုပ်ငန်းမှာလည်းကျွန်တော်တတင်းလုပ်ငန်းဝင်လုပ်တာလည်းသူနဲ့ပဲအတူတူလုပ်ခဲ့တယ်။ဖီအိုအေမြန်မာပိုင်းဌာနမှာအထူးသဖြင့်တော့တိုင်းသားဒေသကပဋိပက္ခနဲ့ပတ်သက်တဲ့တတင်းတွေငြိမ်းချမ်းရေးနဲ့ဆိုင်တဲ့တတင်းတွေအများဆုံးရေးခဲ့တဲ့နိုင်ငံအင်ရဲ့တတင်းသမားဘဝအကြောင်းနဲ့ပတ်သက်ပြီးတော့တတင်းစာပညာ
ဖြစ်တယ်ဒီဒီကင်းပฏิပခတယ်မှာလဲသူကိုယ်တိုင်ကျင်လည်ကြတဲ့လူဖြစ်တဲ့ခါကျတော့ပฏิပခအရေးအကြောင်းကိုသူသဖြင့်တော့ဒီနေသက်ဒေတာတိုင်းနာဒေတာတွေကအခြေအနေတွေအကြောင်းကိုကောင်းကောင်းသိပါတယ်ကောင်းကောင်းသိတဲ့ပြီမှာသူကသက်ဆိုင်ကောင်းတယ်လူတိုင်းနဲ့ဖြစ်တယ်လေ
အထူးဖြင့်လူတိုင်းကအဖွဲ့အစည်းတိုင်းသူ့ယုံကြည်တဲ့အတွက်ကြောင့်မလို့သူကတည်နေကိုနေရာအနှံ့တည်နေကိုလုံးနိုင်တဲ့တည်နေတော့ဖြစ်ပါတယ်။လုတ်ဖို့ကင်ဖက်တွေနဲ့တခြားတည်နေသမားတွေအပေါ်မှာလည်းလေးလေးစားစားဆက်ဆံတက်သူဖြစ်တယ်လို့ဖီဘာဝိုင်းတို့သူလုတ်ဖို့ကင်ဖက်တယောက်ဖြစ်တဲ့ဒေလီထက်ကအခုလို့ပြောပါတယ်။
နိုင်ကွင်းအင်ကကွယ်လွန်ခံနည်းရဲ့အချိန်တိတည်င်းတွေကိုတင်ဆက်ပေးနေခဲ့သူပါသူအမြဲချိတ်ဆက်မေးမြန်းပြီးတော့တည်င်းတွေရယူခဲ့တဲ့တည်င်းဆိုစတယောက်ဖြစ်တဲ့ CDF မင်းတပ်အဖွဲ့ကပြောရေးဆိုခွင့်ရှိသူစလိုင်းရောမန်ကလည်းအခုလိုမျိုးပြောပါတယ်သူတို့တော်တော်ပြောဖြစ်ပါတယ်တည်င်းထိုင်တယ်မှာလေသူကနည်းနည်းပါးပါးတိမီကော်မရှိတယ်ပြောမလားဒီတာရေမြန်နေထားပေါ့နော်မင်းတို့မျိုးနေရဲ့အဝင်က တရင်ထောတတန်ကြာပြီနဲ့တူပါတယ်စကားပြောတာရှင်းနေပေါ့နော်သူ့ကိုသူမိတ်ဆက်တာပေါ့နော်ကျွန်တော်နိုင်ကွင်းအိမ်မှာဆိုမှမိတ်ဆက်တာရောပြီးတော့ဟိုမိချင်းရဲ့ပွင့်ကိုမိတာရောညံ့တာရောပေါ့နော်အဲ့လိုလူရင်းတူရှင်းနေပေါ့လေသူနဲ့စကားပြောတဲ့အခါနိုင်မပြောအောင်တခါလေးကြံကျွန်တော်တို့ line နဲ့ဝေးတဲ့အခါမခေါ်ဖြစ်တဲ့အခါလေးဆိုလည်းလေသူတကူတကခဏခဏခေါ်ရေပေါ့နော်ခေါ်ရေမိတယ်မရမကပြောမှာအချိန်ပေါ်မှာဆိုခေါ်ရဲပေါ့နော်အဲ့လိုမျိုးရှိတယ်လူတယောက်ပဲလို့ကျွန်တော်တို့မြင်မိတာပဲကျွန်တော်တို့ပြောတယ်ဆိုတဲ့ကာလပေါ့နော်ဒီတနစ်ဝင်းကျင်ပေါ့လေ
တရင်းနဲ့တချင်းတွေကနိုင်ကွန်းအိမ်အတွက်တော့တန်ဖိုးမဖြတ်နိုင်တဲ့အရာတွေဖြစ်တယ်လို့နိုင်ပညာအောင်ကဆက်ပြောပါတယ
်ဒီလိုလေအလောက်ကင်ကသူ့အလောက်ကင်ကဒီနှစ်ခုပဲရှိတယ်ကျွန်တော်နဲ့လို့ဆင်တူပါတယ်သူကတချင်းတွေဆိုရင်သူကဆိုးကောင်းတယ်သူကဟိုလွန်ခဲ့တဲ့အနှစ်30အဲ့တချင်းတွေဆိုရင်သူမရတာမရှိတဲ့လောက်ပဲဗျာတချင်းတွေကသူကျွန်တော်တို့ကတချင်းတိတ်မရဘူးသူကတချင်းဗမာတချင်းတွေမွန်တချင်းတွေတော်တော်လေးကိုရတယ်ဗျာတချင်းတိုင်းလိုလိုပဲအဲ့ဒီလိုမျိုးနောက်သူကအဆိုးလည်းကောင်းတယ်သ ตุ๊มาปะเด็งเอาเนี่ยตะชิ้นไม่ใช่แต่ไปวันจ้างอะไรตะเด็งเอาผิดแต่ตะชิ้นเอาတော့ငွေမရပါပဲသူ့ရဲ့ဥစ္စာပျော်ရွှင်မှုရဲ့ခံစားမှုရဲ့အဲ့ဒါကိုတော့သူ့ဘဝအတွက်သူအားရကြီးနေပါလေ
တချိန်ကကားဝမွန်နျူးစ်ဂရုပမှာအက်ဒီတာနဲ့ရမညာFMမှာတာဝန်ထမ်းဆောင်တဲ့တိုင်းရင်းသားသတင်းထောက်နိုင်ကိုအိမ်ခေါ်ပညာအိမ်ဟာကွယ်လွန်တဲ့အချိန်မှာအသက်50လေးနှစ်ရှိပြီဖြစ်ပြီးဇနီးနဲ့သမီးလေးတယောက်တန်ရေးခဲ့ပါတယ်ကျမတို့သိတယ်နိုင်ကိုအိမ်ခေါ်ပညာအိမ်ရဲ့ဘဝတစ်စိတ်တစ်ပိုင်းအကြောင်းကိုတော့ဖီဘာပရိသတ်တွေအတွက်ညွှန်ငယ်စွာနဲ့တင်ဆက်ပေးလိုက်ရတာဖြစ်
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်ချင်းပြည်နယ်တောင်ပိုင်းမတူပီမြို့မှာအာနာတိန်စစ်ကောင်စီကခရီးရန်နေချင်းတင်းအုပ်ဆရာပတ်စာတူပါဝင်လူငယ်အများပြားကိုဖမ်းဆီးပြီးထောင်ဒဏ်နှစ်ရှည်ချမှတ်နေပါတယ်တိုင်းသတင်းလွှာရဲ့အက်ဒီတာလက်ဖြင့်
တော်ရရှင်ရဲ့အခုနားဆင်နေကြတာကတော့နေဆက်တီတာကတိုင်းရင်သတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မကအမိပါ။တော်ရရှင်ရဲ့အခုနားဆင်နေကြတာကတော့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။VOA ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။တော်ရရှင်ရဲ့အနေနဲ့ကျွန်တော်တို့ကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကနေပို့နိုင်ပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဒါပြင်ကျွန်တော်တို့ကို VOA ရဲ့ Facebook ကနေလည်းတက်ဆက်သွယ်နိုင်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုတော့ကိုဝင်းမင်းကတက်လက်ချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒေါ်ဆန်းစုကြည်ကိုစစ်အာဏာသိမ်းပြီးလျှို့ဝှက်နေရာမှာထိန်းသိမ်းထားခဲ့တာကနေအခုတော့အကျဉ်းထောင်တဲကိုပို့လိုက်ပါပြီ။စစ်တပ်ကအာဏာသိမ်းပြီးအရွေးချယ်ခံနိုင်ငံကောင်ဆောင်ကနေဖေရှားခံခဲ့ရတဲ့ဒေါ်ဆန်းစုကြည်ကိုနေပြည်တော်အကျဉ်းထောင်ကိုမနေ့ကပြောင်းရွှေ့လိုက်တယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကဒီနေ့အတည်ပြုလိုက်တာပါ။ဒီနေ့ကြားနာစစ်ဆေးတဲ့နို
ဒီနေ့2022ခုနှစ်ဖေဖော်ဝါရီလတည်းကဒီမိုကရေစီခေါင်းဆောင်တောင်ဆန်းစုကြည်ကိုဖန်ကပထမအိမ်မှာနောက်လှုပ်ဝင်ရာကိုရွှေ့ထင်းသိမ်းပြီးအမှုများစွာနဲ့တရားဆွဲလာခဲ့တာပါခင်ဗျအရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာစစ်တပ်ပေါ်ဖိအားတိုးမြင့်မပေးနိုင်ဘူးဆိုရင်နောက်ထပ်လူသက်တွေဆုံးရှုံးလာပြီးအတိတ်ဒုက္ခပိုပြီးခံစားကြနိုင်မယ်လို့ မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တော့အန်ဒရူးစ်ကဒီနေ့သတိပေးပြောဆိုလိုက်ပါတယ်။ကုလအထူးကိုယ်စားလှယ်အန်ဒရူးစ်ကအချိန်လေးပိုယူပြီးထိရောက်တဲ့ဆောင်ချက်ဘာမှမလုပ်နိုင်ဘူးဆိုရင်လူတွေပိုပြီးတေချာပါလိမ့်မယ်။လူတွေပိုပြီးဒုက္ခရောက်ကြပါလိမ့်မယ်။မြန်မာပြည်သူတွေအတွက်ဒီတိုင်းပဲနောက်ထပ်တစ်နှစ်ဆက်သွားဖို့မဖြစ်နိုင်ပါဘူးလို့မလေးရှားနိုင်ငံကိုရ ပါမယ်ဒါကိုလက်တွေ့အကောင်အထည်မဖော်နိုင်တော့အလကားပဲလို့လည်းအထူးကိုယ်စားလှယ်အန်ဒရူးစ်ကဆက်ပြောခဲ့ပါတယ်ခင်ဗျာယူကရိန်းကို EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်လာပြီးခနေဦးစင်အဖွဲ့ဝင်နိုင်ငံလောင်းဖြစ်ထောက်ခံအတူပြုပေးလိုက်ကြပါတယ်ဒါဟာဥရောပကောင်စီထိပ်သီးဝဲမတိုင်ခင်ဥရောပလွှတ်တော် EP ဘက်ကနေတခဲနဲ့မဲခွဲအတူပြုပေးလိုက်တာဖြစ်ပါတယ်ဥရောပကောင်ဆောင်အားလုံးအနေနဲ့လည်းဒီနေ့နေ့လယ်ထိပ်သီးဝဲမှာမဆိုင်မထွက်ဆက်ထောက်ခံပေးဖို့သမိုင်းဝင်တာဝန်ရှိတယ်လို့အခုလွှတ်တော်ဆုံးဖြတ်ချက်ထဲမှာတောင်းဆိုလာပြီးဥရောပကောင်စီအကြီးအကဲကလည်းအဲ့ဒီလိုဆုံးဖြတ်ထွက်လိမ့်မယ်လို့ယုံကြည်ကြောင်းပြောထားပါတယ်ဥရောပကောင်စီဥက္ကဋ္ဌ Charles Michael ကဥရောပကောင်ဆောင်တွေအားလုံးအနေနဲ့လည်းယူကရိန်းအတွက်အခုလိုဆက်ဆုံးဖြတ်ပေးဖို့ယုံကြည်မှုရှိထားပြီးပါပြီလို့ဒီနေ့ပဲပြောလိုက်ပါတယ်ခင
်ဗျ။အပင်ချင်းချုပ်ကိုကိုဝင်းမင်းကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လွှင့်မှုကအလိမ်မှာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rob McLean နဲ့ Vasco Valeric တို့ဖြစ်ပါတယ်။ဒီအမေရိကန်တန်ရဲ့ဂျာဇာဘီနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းတူမီတာ30နှစ်နဲ့58တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဟောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေဗျာ။ဆက်လက်ကြားနိုင်ပါ
This program has come to you from the Voice of America, Washington.